to the Voice of America in Burmese.
Mingalama ne khin ma shin. Washington ni ro VOA American tan ga ni 2020 me la 31 ye tanin ngwe ni manat khin a season rwe go Myanmar san lo chin me ne 6 na yi ga ni 9 na yi thi line meter 2440 ne 51 line lam meter 190 ro ga ni thau lwin pe ni ba bi.ကျမခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American ပြည်တော်စု Minnesota ပြည်နယ်မှာ African American အမျိုးသားတဦးရဲဖမ်းထားချိန်မှာအင်အားအလွန်ကျွမ်းသုံးလို့တည်ဆုံးခဲ့တာကိုမကျေနပ်တဲ့အတွက်ဆန္ဒပြမှုတွေဆက်လက်ဖြစ်ပွားနေပြီး Minneapolis နဲ့ St. Paul မြို့တွေမှာတော့ဆန္ဒပြသူတွေထဲမှာပါတဲ့အဖွဲ့တစ်ဖွဲ့ကလူရဲမှုတွေမီးရှို့တာတွေနဲ့တခြားအကြမ်းဖက်လုပ်ရပ်တွေလုပ်နေတဲ့အတွက်ဒါကိုထိန်းချုပ်နိုင်ဖို့အမျိုးသားအဆောင်တပ်ဖွဲ့အပြည့်ချထားပေးဖို့Minnesota ပြည်နယ်အုပ်ချုပ်ရေးမှူး Tim Walz ကစနေနေ့မှာတောင်းဆိုလိုက်ပါတယ်။အစွန်ရောက်အဖွဲ့ရေးမူရစီဝါနဲ့ဆက်နွယ်နေသူတွေပါဝင်တဲ့စနစ်တကျဖွဲ့ထားတဲ့အဖွဲ့ကဒီအကြမ်းဖက်မှုတွေကိုကျူးလွန်တာဖြစ်ပြီးသူတို့ဟာဒီဆန္ဒပြသူတွေနဲ့မဆိုင်တဲ့သူတွေဖြစ်ကြောင်းလည်းပြည်နယ်အုပ်ချုပ်ရေးမှူးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အကြမ်းဖက်မှုတွေဟာဒီညီနောင်မျိုးနှစ်မျိုးမှာဆန္ဒပြမှု၄ညမြောက်ဖြစ်တဲ့တောက်ကြညကနေစနေမနေ့ထိဆက်လက်ဖြစ်ပွားခဲ့တာပါ။African American အမျိုးသား George Floyd ရဲ့လေဘင်းကိုလူဖြူရဲကဖမ်းတားစဉ်မှာလေဘင်းကိုဒူးနဲ့ဖိထားတာဖြစ်ပြီးသူအသက်ရှူလို့မရဘူးလို့သူကထပ်တလဲလဲပြောခဲ့တာပါဒီဖြစ်စဉ်ဗီဒီယိုပြန့်နှံ့သွားခဲ့ပြီးတဲ့နောက်မှာဆန္ဒပြမှုတွေဖြစ်ပွားလာတာဖြစ်ပါတယ် Washington DC New York Los Angeles Las Vegas Houston ပါဝင်တခြားမြို့ကြီးတွေမှာလည်းဆန္ဒပြမှုတွေရှိနေပါတယ်African American အမျိုးသား George Floyd ကိုရဲကဖမ်းထားစဉ်တိစုံခဲ့ရတာနဲ့ပတ်သက်ပြီးအံ့ဩစိတ်ပျက်မှုတွေကြီးထွားလာနေချိန်မှာပဲ Africa ဒေသမှာရှိတဲ့ American တန်ယုံတချို့ကဥပဒေအထက်မှာဘယ်သူမှမရှိဘူးလို့ကြေညာချက်တွေထုတ်ပြန်ပြောဆိုလာကြပါတယ်တွေ့ရလိမ့်မရှိတဲ့ဒီလိုတန်ယုံကြေညာချက်တွေထွက်မလာခင်မှာပဲတောက်ကြနေကတော့ Africa သမ္မတ Commission AUC အကြီးအကဲ Moussa Faki Mahamat က African American တွေပေါ်မှာအခုလိုခွဲခြားဆက်ဆံမှုမျိုးတွေဆက်ပြီးရှိနေတာကိုကန့်ကွက်ကြောင်းပြောကြပြီး Floyd အသက်ခံရမှုအတွက်ရှုံချခဲ့တာပါ African American တယောက်ဖြစ်တဲ့ Floyd ရဲ့ဖြစ်ရပ်အတွက် American ပြည်တော်စုတလားဆန္ဒပြမှုတွေဖြစ်ပွားနေတာကို Africa တိုက်ကမမြင်ကြရပါမယ် American ပြည်တော်စုမှာဒီလိုဖြစ်ရပ်တွေဘရော့ရက်သွားမှလည်းဆိုပြီး Africa တိုက်တာအများပြားကစိတ်ပြက်လက်ပြက်နဲ့ဝေဖန်ပြောဆိုမှုတွေလုပ်နေကြတာဖြစ်ပါတယ်တရုတ်ဩဇာလွှမ်းမိုးမှုကြီးထွားလာနေတဲ့ Africa တိုက်မှာ American Trump အစိုးရအဖွဲ့ကသူတို့ရဲ့ Africa တိုက်ပေါ်မှာစိတ်ဝင်စားမှုတိတ်မရှိတော့ဘူးလို့ခံစားနေကြရတာဖြစ်ပြီးဒါကိုထိန်းနိုင်ဖို့ American တန်တမာတချို့ကကြိုးစားနေကြတာပါ Coronavirus ကရောဂါအန္တရာယ်နဲ့ရင်ဆိုင်နေတဲ့အချိန်မှာ American သမ္မတ Donald Trump ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အတွက်ရန်ပုံငွေမပေးဖို့ဆုံးဖြတ်ခဲ့တာကိုပြန်လည်စဉ်းစားဖို့ EU ဥရောပသမ္မတကပန်ကြားလိုက်ပါတယ် WHO ဟာကမ္ဘာ့ကရောဂါဖြစ်ပွားမှုကိုထိထိရောက်ရောက်တုံ့ပြန်ဖို့မဆောင်ရွက်နိုင်တဲ့အပြင်တရုတ်အစိုးရရဲ့လုံးဝထိန်းချုပ်မှုအောက်မှာရှိနေတယ်လို့ဆွဆွဲပြီးအမေရိကန်ကရန်ပုံငွေမပေးဖို့ဆုံးဖြတ်ခဲ့ကြောင်းတောက်ကြနေကကြေညာခဲ့တာပါလက်ရှိနဲ့အနာဂတ်ကာလကမ္ဘာ့ကာယောဂါကြီးတွေကိုနိုင်ငံတကာတုံ့ပြန်ရမှာ WHO ဟာဆက်ပြီးဥဆောင်နိုင်စွမ်းရှိဖို့လိုအပ်ကြောင်းဥရောပကော်မရှင်အကြီးအကဲအာဆူလာဘွန်ဒါလယန်နဲ့ EU နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဘော်ရယ်တို့ကစနေနေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီကရောကထိန်းချုပ်ရေးမှာ WHO ကိုလာမယ့်2နှစ်အတွက်ဒေါ်လာ2ဘီလီယံအကူအညီပေးမယ်လို့တရုတ်ကကတိပေးခဲ့ပြီးတဲ့နောက်မှာ American သမ္မတ Trump ကအခုလိုဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်။ Coronavirus ကရောကအန္တရာယ်ဆိုးရိမ်နေတဲ့ကြားက American သမ္မတ Donald Trump အကြံပြုခဲ့တဲ့ခေါင်းဆောင်တွေကိုယ်တိုင်တက်ရောက်မဲ့ G7 ဆက်မှုထိပ်သီး9နိုင်ငံအစည်းအဝေးကို Germany ဝန်ကြီးချုပ် Angela Merkel တက်ရောက်မှာမဟုတ်ဘူးလို့ Germany အစိုးရပြောခွင့်ရကစနေနေ့မှာပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာသမ္မတ Trump ကG7 ခေါင်းဆောင်ရဲ့အစည်းအဝေးကိုသမ္မတအင်ဂျင်နီယာကင်ဒေးဗစ်မှကျင်းပဖို့ဖြစ်နိုင်ကြောင်းပြောခဲ့ပါတယ်။ဝန်ကြီးချုပ်မာကယ်ကတော့ဒီထိပ်သီးအစည်းအဝေးအတွက်သမ္မတထရန့်ဖိတ်ကြားချက်ကိုကျေးဇူးတင်ကြောင်းနဲ့လူကိုယ်တိုင်လာရောက်ရမယ့်အစည်းအဝေးအတွက်ဝါရှင်တန် DC ကိုတွားရောက်နိုင်မှာမဟုတ်ဘူးလို့အစိုးရပြောခွင့်ရကပြောပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိไลโนมีเตอร์24กิโลเฮิรตซ์12133ญาไลโนมีเตอร์40กิโลเฮิรตซ์9133ญาไลโนมีเตอร์51กิโลเฮิรตซ์5805เนี่ยไลโนมีเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကျွန်တော်ရဲမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်အိန္ဒိယနိုင်ငံမှာ WG Jamaat Islam ဘာသာရေးအခမ်းအနားတစ်ခုကိုတက်ရောက်ခဲ့တဲ့ရာနစ်ချီတဲ့နိုင်ငံသားတွေကိုအိန္ဒိယအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့ရမှာမြန်မာနိုင်ငံသား22ယောက်လည်းပါဝင်နေပါတယ်ထိန်းသိမ်းခံရတဲ့အဲ့ဒီမြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့နောက်ဆုံးသိရတဲ့အခြေအနေနဲ့ပတ်သက်ပြီးမနေ့ကနေပြည်တော်မှာလုပ်တဲ့ online သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေကအခုလိုပြောပါတယ်အဲ့
ဒါနဲ့ခုနလုံးစဉ်လတလုံးအခြေအနေကဘာတွေဖြစ်နေလဲဆိုတော့ကျွန်တော်မေးတယ်မေးတော့ကြတော့သူတို့နံပါတ်1Epidemic disease at 1897 ဥစ္စာရောဂါအဲ့ဦးတွေ1899အဲ့ဒါလေးဆွဲထားတယ်။နောက်နံပါတ်2က disaster management at 2005ဘဝဘေးစီမံခန့်ခွဲမှုဆိုင်ရာဥပဒေပေါ့နော်2005ခုနှစ်အဲ့ဒါပုံမှန်14ဆွဲထားတယ်။နောက် 1946 foreigner app အဲ့ကောင်လည်းအမှုဖွင့်ထားတယ်လို့သိရတယ်အစုစုပေါင်း3ခုဆွဲထားတယ်။အဲ့တော့မနေ့ကအထီးတော့တို့ဒီ22ရောက်ကိုကာရာမှာရှိတဲ့ဟိုတယ်တစ်ခုမှာသင်္ကေတထားတယ်ပြီးရင်တော့နယူးဒယ်လီကိုပို့ပါလို့ပြရတယ်နော
်သူတို့ရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးနယူးဒယ်လီမြို့ကမြန်မာတန်ရုံးကစောင့်ကြည့်နေကြောင်းလည်းဥဇော်ထေးကပြောပါတယ်ဖန်စီခံရတဲ့မြန်မာနိုင်ငံသား22ယောက်ဟာအိန္ဒိယနိုင်ငံကာယာလီစိတ်မှာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကထိန်းသိမ်းခံခဲ့ရတာပါသူတို့အားလုံးရန်ကုန်မြို့ကိုထွက်ကားမဲ့မြန်မာအမျိုးသားလေကြောင်းလိုက်ရဲ့ relief flight လေယာဉ်နဲ့လိုက်ပါဖို့စီစဉ်ခဲ့ကြတာလည်းဖြစ်ပါတယ်ယူရိုနယူးဒယ်လီမြို့ကရဲတပ်ဖွဲ့ကသူတို့ခီးစဉ်ကိုဆိုင်းငံ့ထားဖို့ညှဉ်းကြားချက်ထွက်လာပြီးမှလူအမှုကြီးကြပ်ရေးအရာရှိတွေကဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းဂါယာကတာဝန်ရှိသူတူကပြောပါတယ်။အဲ့ဒီဗုဒ္ဓုံတွေကဂါယာကနေရန်ကုန်ကိုထွက်ခွာမဲ့အထူးလေယာဉ်နှစ်နိုင်လောက်နှောင့်နှေးခဲ့ပြီးတဲ့နောက်ကြံခီးတဲ့82ဦးနဲ့အတူထွက်ခွာနိုင်ခဲ့ပါတယ်ခင်ဗျာ။ဟောင်ကောင်မှာမြို့သားလူမျိုးရေးဆိုင်ရာဥပဒေသေးပြားရန်ရည်တရုတ်နိုင်ငံရဲ့စုံဖြတ်ချက်ကိုထောက်ခံကြောင်းမြောက်ကိုရီးယားနိုင်ငံကစနေနေ့မှာပြောပါရယ်တရုတ်နိုင်ငံရဲ့စုံဖြတ်ချက်ဟာနိုင်ငံရဲ့လူချုပ်ရေးကိုကာကွယ်ဆောင်ရှောက်တဲ့တရားဝင်လုပ်ရဖြစ်တယ်လို့လည်းပြောပါရယ်ဟောင်ကောင်ကိစ္စဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိစ္စဖြစ်တာကြောင်းဘယ်နိုင်ငံဘေးအင်အားစုကမှဝင်ရောက်ပြောဆိုဖို့အခွင့်အရေးမရှိဘူးလို့လည်းမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကိုကိုကာပြီးနိုင်ငံပိုင် KCNA သတင်းဌာနကပြောပါရယ်ဒီတစ်ပတ်တည်းဟောင်ကောင်ဆရာလူချုပ်ရေးဥပဒေသစ်ကိုတရုတ်နိုင်ငံအတည်ပြုချမှတ်ပြီးမှမြောက်ကိုရီးယားနိုင်ငံကအခုလိုပြောကြားလိုက်တာပါဒီဥပဒေကြောင့်ဘရစ်ရှာကော်လိုနီဟောင်းဖြစ်တဲ့ဟောင်ကောင်ရဲ့လက်လက်ခွင့်တွေရော့ပါသွားမယ်ဆိုပြီးစိုးရိမ်မှုတွေလည်းရှိနေခဲ့တာပါတရုတ်တို့ဒီဥပဒေချမှတ်လို့ဟောင်ကောင်ကိုအမေရိကန်တို့ပြည်ရထားတဲ့ကုန်သွယ်ရေးအထူးခံစားခွင့်အစစ်အတမ်းကိုရုတ်သိမ်းပစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ်ခင်ဗျာအမေရိကန်ဂျီလီယက်ဆိုင်ယန့်စစ်ဆေးဝါးကုမ္ပဏီထုတ်COVID-19 ကုသဆေးဝါးဖြစ်ဖို့အလားအလာရှိနေတဲ့ Remdesivir ဆေးကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာတွေမှာအသုံးပြုဖို့အတည်ပြုကြောင်းထိုင်ဝမ်ဆိုရကစနေနေ့မှာပြောပါရယ်။ American မှာ Remdesivir ဆေးကိုအရေးပေါ်ကုသဆေးအဖြစ်အတည်ပြုခဲ့ပြီးတဲ့နောက်မှာတခြားနိုင်ငံဆိုရတွေကဒီဆေးကိုရရှိဖို့အပြိုင်ဆိုင်ဂျိုးပန်းလာကြတာပါ။ဒီဆေးရဲ့အချိန်တိုအတွင်းထိရောက်မှုနဲ့လုံခြုံစိတ်ချရမှုရှိတဲ့ကနဦးအထောက်အထားတွေနဲ့အတူတခြားနိုင်ငံတွေမှာအသုံးပြုဖို့အတည်ပြုနေကြတဲ့အချက်တွေကိုထိုင်ဝမ်အစားအသောက်နဲ့ဆေးဝါးစီမံကုကဲရေးဌာနကထည့်သွင်းစဉ်းစားခဲ့ကြောင်းလည်းထိုင်ဝမ်ကာယောဂထိန်းချုပ်ကုကဲရေးဘုဌာနကပြောပါရယ်လက်တော်မှာ COVID-19 ရောဂါအတွက်ကာကွယ်ဆေးနဲ့ကုသဆေးမတွေ့သေးပေမဲ့ Remdesivir ဆေးကိုအရေးပေါ်ကုသဖို့ဂျပန်နိုင်ငံကလည်းအတည်ပြုခဲ့ပြီးဖြစ်တယ်လို့ဥရောပနိုင်ငံတော်တော်များများမှာလည်း COVID-19 လူနာတွေကိုစာနာထောက်ထားမှုဆိုင်ရာသုံးစွဲမှုစီးမင်းအောင်မှာ Remdesivir ဆေးကိုအသုံးပြုကုသပေးနေတာဖြစ်ပါရယ်ခင်ဗျာပုဂ္ဂလိကကုမ္ပဏီကတည်ဆောက်တဲ့ SpaceX ဒုံးပျံကိုအသုံးပြုပြီးပထမဆုံးအကြိမ်ဖြစ်တဲ့ American အာကာသယာဉ်မှူး2ဦးလိုက်ပါသွားတဲ့အာကာသယာဉ်ကိုစနေနေ့နေ့လယ်ပိုင်းကအာကာသထဲအောင်းအောင်းမြင်မြင်လွှတ်တင်နိုင်ခဲ့ပါတယ်။အာကာသယာဉ်မှူး Dar Halley နဲ့ Bob Bankam တို့လိုက်ပါသွားတဲ့အာကာသယာဉ်ကိုစနေနေ့ဒေသစံတော်ချိန်နေ့လယ်3နာရီ22မိနစ်မှာ Florida ပြည်နယ်မှာရှိတဲ့ Kennedy Space Center အာကာသစခန်းကနေလွှတ်တင်ခဲ့တာပါ။ဒုံးပျံမလွှတ်တင်မီကလေးနေမှာပဲအာကာသယာဉ်မှူး Halley ကဒီဖျောင်းနိုင်ကိုထွန်းကြည့်ကြပါစို့ဆိုပြီးတင်စားပြောသွားပါသေးတယ်။ကွာပတ်လမ်းကြောင်းတွေကိုအခုလိုအောင်းအောင်းမြင်မြင်လွှတ်တင်နိုင်လို့ဒါဟာပုဂ္ဂလိကပိုင်ကုမ္ပဏီလုပ်တဲ့ဒုံးပြန်နဲ့လွှတ်တင်တဲ့ပထမဆုံးအာကာသခရီးစဉ်အဖြစ်သမိုင်းတင်သွားခဲ့ပြီဖြစ်ပါတယ်။ဆယ်စုနှစ်တခုနီးပါးအတွင်းအမေရိကန်ပြည်ပေါ်ကနေအာကာသယာဉ်ပြန်လည်လွှတ်တင်နိုင်တာလည်းဖြစ်ပါတယ်။ American သမ္မတ Donald Trump နဲ့ဒုတိယသမ္မတ Mike Pence တို့က Florida ပြည်နယ်ကိုဒီတစ်ပတ်ထဲဒုတိယအကြိမ်ဖြစ်သွားရောက်ပြီး SpaceX ဒုံးပြန်ပီလော့တာကိုတည်ရှိခဲ့ကြပါတယ်။သူတို့နဲ့အတူ online ကတည်ရှိသူ3တန်းကျော်လည်းဒီဒုံးပြန်လွှတ်တင်တာကိုကြည့်ခဲ့ကြတာပါ။ SpaceX ဒုံးပြန်ကို Florida ပြည်နယ်ကနေဒီအာကာသစခန်းကနေပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနေလွှတ်တင်ဖို့ပြင်ဆင်ထားခဲ့ပြီးမြန်မာဥတုအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရပါတယ်။အထက်ပေါင်း24ဓာတ်ပါရှိတဲ့ SpaceX Falcon 9ဒုံးပြန်ကိုကမ္ဘာပတ်လမ်းထဲအခုလိုအောင်းအောင်းမြင်မြင်နဲ့လွှတ်တင်နိုင်ခဲ့တာကြောင့်ဒီဇိုင်းအသစ်နဲ့ပြုလုပ်ထားတဲ့ Crew Dragon အာကာသယာဉ်နဲ့လိုက်ပါသွားတဲ့အာကာသယာဉ်မှူး Harley နဲ့ Brigham No 2ဦးဟာကမ္ဘာပတ်လမ်းမှာ6နိုင်ကြောင်နေပြီးတဲ့နောက်နိုင်ငံတကာအာကာသစခန်းနဲ့ချိတ်ဆက်မှာဖြစ်ပါရယ်ခင်ဗျာ ဒီနေ့ကနေနေမနပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍကိုဆက်လက်နားဆင်ကြပါပါမယ်ခင်ဗျာ
အခုဆက်ပြီးတော့ American ထိပ်တန်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်လက်ထိပ်တန်းနဲ့အဖမ်းခံရသူလူမဲ့အမျိုးသားအသက်ရှူမရတော့ဘူးလို့တောင်းပန်နေရင်ရဲရရှိရဲ့ဒုက္ခအောင်မှာတင်းဆုံးသွားရတဲ့ဖြစ်ရက်ကြောင့် American တလွာဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ်သမ္မတ Donald Trump ကတော့အေးချမ်းချမ်းနဲ့ဆန္ဒပြပွဲတွေကိုထောက်ခံပေမဲ့မင်းမဲ့ရဲ့အခြေအနေတော့အရောက်မခံဘူးလို့ပြောပါတယ်ဒီသတင်းဆောင်မကိုတော့ VOA အင်ပြူတော်သတင်းတော်ပက်စီဝီတာဂူဆွာရာကသတင်းပေးပို့တာဖြစ်ပါတယ်
။ No justice, no peace.
အမေရိကန်ပြည်အောင်စုမှာဆန္ဒပြပွဲတွေတစ်မျိုးနဲ့တစ်မျိုးပြန့်နှံ့ဖြစ်ပွားနေပြီးတော့အခင်းစတင်တဲ့ Minneapolis မြို့မှာတော့လုံခြုံရေးတပ်ဖွဲ့တွေချထားရသလိုအစိုးရရဲ့ညမထွက်ရမင်းကိုပါဆန့်ကျင်ပြီးတော့လူပေါင်းထောင်နဲ့ချီညဘက်တွေမှာပါဆန္ဒပြနေကြတာပါ။African American အမျိုးသားတူဖြစ်တဲ့ George Floyd ကိုမေလ25ရက်နေ့ကရဲကဖမ်းဆီးတာမှာအင်အားအလွန်ကျုံတုံးလို့အဲ့ဒီအမျိုးသားလူများရှိမှတေဆုံသွားရတဲ့ဖြစ်ရပ်ကိုကန့်ကွက်ပြီးတော့ဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့ပါတယ်။လက်ထိတ်ခတ်ဖမ်းဆီးပြီးတဲ့သူကိုလမ်းပေါ်မှာဖိချထားပြီးတော့လယ်ဝင်းကိုဒူးနဲ့ထောက်ထားခံရလို့သူကအသက်ရှူမရတော့ဘူးလို့တောင်းပန်ခဲ့တာကိုဗီဒီယိုမှာကြားရပါတယ်။အဲ့ရဲရရှိ Derek Chauvin ကိုတော့အခုဖမ်းဆီးထားပြီးတော့အမြင့်ဆုံးထောင်နဲ့7နှစ်ခွဲထိချမှတ်နိုင်တဲ့လူသတ်မှုထောင်နဲ့6နှစ်ထိချမှတ်နိုင်တဲ့ကြိုတင်ကြံစည်မှုပါတဲ့လူသတ်မှုတွေနဲ့တရားစွဲထားပါတယ်။သမ္မတ Donald Trump ကတော့ဒီမှုနဲ့ပတ်သက်လို့အမြင့်ဆုံးစစ်ဆေးဖော်ထုတ်ဖို့ပြောထားတာပါ
။ We have peaceful protesters and support the rights for peaceful protesters. We can't allow a situation.
အီအီချင်းချင်းဆန္ဒပြကြသူတွေရှိပါတယ်။ဒီလိုအေးအေးချမ်းချမ်းဆန္ဒပြသူတွေရဲ့အခွင့်အရေးကိုထောက်ခံပါတယ်။မြန်မာပိုလစ်မြို့မှာဖြစ်နေတာမျိုးကိုတော့လွတ်ထားပြီးဥပဒေမဲ့မဲမဲစရိုက်နဲ့ဗျံပရာဖြစ်သွားမှမျိုးကိုတော့ခွင့်မပြုနိုင်ပါဘူး
။သမ္မတဒေါ်နယ်ထရမ့်ကဒီကိစ္စနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်ဆာမျက်နှာမှာလည်းရေးခဲ့ပြီးတော့အကြမ်းဖက်မှုကိုအားပေးအားမြောက်လုပ်တာဖြစ်တယ်လို့တွေ့တဲ့ကပြောတယ်။အဲဒီသမ္မတထရမ့်ရဲ့ရေးသားမှုတွေမှာလိုရရင်စစ်တပ်ကိုပါလွှတ်မယ်လို့သမ္မတကအခိုင်အမာပြောထားပါတယ်။ဒါပြင်1960ပြည်လွန်တော့ကမိုင်ယာမီရဲမှုပြောသွားတဲ့လူမျိုးရေးခွဲခြားမှုစကားလူရဲမှုတွေဆောက်လုပ်တာနဲ့ပြင်မယ်လို့လည်းသမ္မတကရေးခဲ့ပါတယ်။ဒီလိုလုပ်တာဟာသမ္မတထရမ့်ကအကြမ်းဖက်ဖြစ်နေတဲ့အခြေအနေကိုမီးထိုးပေးနေတာဖြစ်တယ်လို့ဝေဖန်သူတွေကဆိုပါတယ်။မင်းနီဆိုတာပြည်နယ်မှာလူမျိုးကွဲဆက်ဆံရေးဘာသာရဲ့ပို့ချသူ Keith Mice ကအခုလိုဝေဖန်ပါတယ်
။ He's actually igniting the racial divisions we're sitting on a powder keg as it is we've been sitting on one
ဒီလိုကြောက်ရွံ့မှုတွေကိုပိုဆိုးအောင်လုပ်နေတာပါအခုဖြစ်နေတာကလုံးဝအတင်းဆောင်မခံတဲ့အနေထားပါဒီသမရ2016မှာတက်လာခဲ့ကအခြေအနေကပိုတောင်တဲတဲပဲရှိပါတယ်ဒါပေမဲ့ဒီမှာကလည်းဒီအနေထားဖြစ်နေတာနှစ်ရာနဲ့ချီပြီးလို့ပြောရင်လည်းမငင်းနိုင်ပါဘူးအခုသမရကတော့မီးထိုးပေးတဲ့သူပေါ့လေ
မင်းဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မောလ်စ်ကလည်းသူ့ရဲ့ပြည်နယ်မှာလူမဲအသိုက်အဝန်းတွေကမကျေနပ်မှုတွေ၊နာကျင်မှုတွေအမြင့်တွယ်နေတာဆယ်စုနှစ်ပေါင်းအတော်ကြာခဲ့ပါပြီလို့အသိမှတ်ပြုပြောသွားခဲ့ပြီးတော့လူရဲမှုတွေအကြမ်းဖက်နေတာတွေကိုတော့ရပ်တန့်ဖို့တောင်းဆိုသွားတာပ
ါ We cannot have it because we can't function as a society and I refuse to have it take away the attention
ကျွန်တော်တို့ဒါမျိုးလုပ်လို့မရပါဘူးလူမှုအသိုက်အဝန်းနဲ့နေဒါမျိုးမဖြစ်နိုင်ပါဘူးလေကြီးကြောင်အောင်အချိန်မှာလူတယောက်ကိုဖိနှင်းထားတာမျိုးဖြစ်စီလောက်အောင်ဒီလူအောင်တိုင်ဝိုင်းတွေကယူသီးတဲ့လူမျိုးရေးခွဲခြားမှုတွေကိုကင်တွယ်ဖြေရှင်းဖို့လိုပါတယ်။ဒီကနေတခြားကိုလမ်းကြောင်းပြောင်းသွားတာမျိုးအဖြစ်မခံနိုင်ပါဘူ
း။ဆန္ဒပြပွဲတွေကတခြားပြည်နယ်တွေကိုပါကူးဆက်ဖြစ်ပွားနေပါတယ်။ကန်တက်ကီပြည်နယ်လူးဝစ်ဗေးမြို့မှာမလကအိမ်ထဲကိုရဲဝင်ရောက်ပြီးတော့ပြစ်ခတ်ရလို့တေသွားတဲ့လူမဲအမျိုးသမီးဘရော်နာတေလာအတွက်တရားစီရင်ပေးဖို့လူတွေဆန္ဒပြကြတာမှာလူ9ဦးတနက်မှန်ခဲ့ပါတယ်။ဘသူဖြစ်တယ်ဆိုတာမသိရပဲရဲဖြစ်တာတော့မဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါရဲ့အခုလို Mr. Flight တေဆုံးရမှုရဲ့နောက်ွယ်မှာအမြင့်တွယ်နေတဲ့လူမျိုးရေးခွဲခြားမှုရဲ့ဒဏ်ရာဟောင်းရှိနေလို့ဖြစ်တယ်လို့ Democratic ကသမ္မတရာထူးအတွက်ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်း Joe Biden ကပြောသွားပါရဲ
့ None of us can turn away. None of us can be silent. None of us can any longer can we hear the words
ဘသူမှဒါကြီးကိုရှောင်နေလို့မရပါဘူး။ဘာမှဝန်မပြောဘဲနေနေလို့လည်းမရပါဘူး။အသက်ရှူလို့မရတော့ဘူးလို့ပြောနေတာကိုကြားရတဲ့ဘာမှမလုပ်ပဲဒီတိုင်းဆက်ပြီးတော့လက်ပိုက်ကြည့်နေလို့မရတော့ပါဘူ
းဆန္ဒပြပွဲတွေရဲ့နောက်ဆက်တွဲဖြစ်ရက်တွေအနေနဲ့တနက်သမားတူဆန္ဒပြလူအုပ်တဲ့ပြစ်ခတ်မှုကြောင့် Detroit မြို့မှာလူတအုပ်သေဆုံးခဲ့ရသလို Atlanta မြို့မှာတော့ရဲကမိရှုခံရတာ New York မြို့မှာတော့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားမှာထိတိုက်တွေ့တာတွေဖြစ်ခဲ့ပါတယ် အခုချိန်ဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ရင်းနဲ့ကြုံရတဲ့အချိန်ဖြစ်လို့အခုဆန္ဒပြမှုတွေအတွင်းမှာအရက်သားတွေနဲ့ရဲတွေတဦးနဲ့တဦးနိနေကက်ကက်ရှိနေတာကနေရောဂါပိုးကူးစက်မှုတွေပြန်မြင့်တက်လာမှာကိုအများကအစိုးရနေကြပါတယ်ရှင်။ကျွန်မအေသနာကျော်ပါ
။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်မှာရဲကဖမ်းဆီးစဉ်အာဖရိကန်အမေရိကန်လူမဲအမျိုးသားတဦးတေဆုံးသွားတဲ့ဖြစ်ရကြောင်းနိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာအကင်းစတင်ဖြစ်ပွားတဲ့မင်နီယာပိုလစ်မြို့ကမြန်မာအမေရိကန်အတိုင်းဝိုင်းကြားမှာလဲစိုးရိမ်မှုတွေနဲ့နေထိုင်နေရတဲ့အကြောင်းကိုပြောပြခြင်းပါတယ်မင်နီယာပိုလစ်မြို့မှာရဲတွေကဖမ်းဆီးစဉ်အာဖရိကန်အမေရိကန်ဂျော့ဂျ်ဖရိုက်တေဆုံးသွားတာကြောင့်အဲ့ဒီမြို့မှာမီးရှို့အကြမ်းဖက်တဲ့ဒီဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်တယ်လို့မင်နီယာပိုလစ်မြို့အကင်းဖြစ်ပွားတဲ့အရက်နဲ့တိတ်မဝေးတဲ့နေရာမှာနေတဲ့ဦးဇော်ဝင်းမောင်က VOA ကိုပြောပါတယ
်အဲ့တော့ဒေါက်တာရှောင်းဝင်းကတော့မင်းညာကတော့သူ့ကိုဖမ်းလိုက်ပြီဂျန်နေ၃ယောက်ကိုသူကမကျေနပ်သေးဘူးအဲ့တော့ဂျန်နေ၃ယောက်ကိုပါဖမ်းမှအမှုဆွဆွဲမှသူကအမှုဆွချက်တင်မှသူကကျင်းချက်ရှင်တယ်အထူးသဖြင့်အမဲတွေကနောက်လူအခွင့်အရေးတချို့အဖွဲ့တွေကသူတို့အမှုနဲ့ဆွဲဖို့ပေါ့အဲ့တော့ရဲကသူ့တာဝန်သူလုပ်တဲ့အခါမှာမှားခြင်းလည်းမှားလိမ့်မယ်လက်လွန်သွားတာလည်းပါခြင်းပါလိမ့်မယ်သို့တော့မှားတယ်မှားတယ်ဆိုတာတရားရုံးကပဲဆုံးဖြတ်လိမ့်မယ်အဲ့ဒါမျိုးတွေကနေပြီးတော့သူတို့ဆန္ဒပြတာတွေကလူမျိုးစုဆိုပြီးတော့ခြေပိုင်းမှာလိုက်သွားတယ်ဒါပေမဲ့နောက်ပိုင်းကခိုးတယ်ဝက်တယ်လူတယ်ရန်နာတွေတွေ့တော့တချို့ကလည်းရှောင်နေတယ်မလုပ်တော့ဘူး
Just Flight တည်ဆုံးမှုအတွက်သူ့ကိုဖမ်းဆီးထားတဲ့အထဲမှာပါတဲ့လူပြူရဲရာရှိ Derek Chauvin ကိုတော့ယာဒူးကဖယ်ရှားလိုက်ပြီးဖမ်းဆီးထားလိုက်ပြီးဖြစ်ပါတယ်။ Minneapolis မြို့မှာကုန်းစုံဆိုင်အတော်များများပိတ်ထားပြီးတောက်ကြနေညာပိုင်းကလေးကညာမထွက်ရကာဖျူးအမိတ်ထုတ်ထားတယ်လို့ Minneapolis မြို့ကဒေါ်မွေးသူစာကပြောပါတယ
်။အဲမြို့ကတော့အခုလောလောဆယ်ရဒီတဲမှာသွားလာတာပေါ့နော်။ဒါမဲ့တချို့ကုန်းစုံဆိုင်တို့နောက် Grocery ဆိုင်တို့ပါဆိုအားလုံးညနေ9:00နာရီထိပဲဖွင့်တယ်။9:00နာရီဆိုပိတ်ပြီ။မီးရှို့ထားတဲ့နေရာတွေလည်းမနေ့ကတည်းကတော့လောင်တုံးပေါ့နော်မနေ့ကတည်းကသူကကဖျူးအော်ဒါထုတ်တယ်ဒါပေမဲ့ည၈နာရီလောကထွက်လို့မရတော့ဒီနေ့ကိုဖြက်စီတို့ဘာလို့ဆိုင်နေဆိုမီးရှို့လိုက်ဘယ်လိုမှပြေးလို့မလွယ်ဘူးလေအဲ့လိုမီးရှို့တာတို့ဘာလို့ဖြစ်ရင်ပေါ့အဲ့ဒါပိုဒုက္ခရောက်မှာပေါ့အားလုံ
းမင်းနီယာပိုလစ်မြို့ကမြန်မာအတိုင်းဝိုင်းကတော့အခုလိုဆန္ဒပြပွဲတွေမှာပါဝင်တာမကြမိဘူးလို့ဦးစော်ဝင်းမောင်ကပြောပါတယ
်အဲ့တော့မြန်မာအတိုင်းဝိုင်းကတော့ဖြစ်တဲ့ကူကအင်တာနက်ကတင်သလောက် TV ရပြသလောက်ဖုန်းဆက်လို့ရသလောက်လေးတွေအဲလောက်ပဲပေါ့လေကိုနှစ်ကူဘာမှကိုကခုကူရမဲရ refugee တွေအဲတော့အခုလိုပြဿနာဖြစ်လာလို့ရှိရင်လေကိုကလူနည်းစုတွေမှာမှအ ਨੇ စုအစုတွေမှာကိုကဝယ်မဲ့လူကတိတ်ရှိတာမဟုတ်ဘူးအဲတော့လူတွေကတိတ်ပြီးတော့ဒီလိုအရှုပ်ရှင်းနေမှာတိတလောက်ကတော့မပါဝင်တာများတယ
်ဒီလိုမငြိမ်မသက်ဖြစ်နေတဲ့အခြေအနေကိုကင်တွယ်ဖြေရှင်းဖို့အမျိုးသားလူညုံရေးပြည်ဆောက်တပ်ဖွဲ့ဝင်အင်အားထောင်ကနန်းကိုမင်းနီဆိုတာပြည်နယ်မှာဖြန့်ချလာတဲ့အပေါ်သဘောထားကွဲလွဲမှုတွေလည်းထွက်ပေါ်နေတာပါဒါနဲ့ပတ်သက်ပြီးဦးစော်ဝင်းမောင်ပြောတာက
တချို့ကလည်းစစ်တပ်ဆိုတာဟာပြပမှာပဲလောက်ရမယ်ပြည်တွင်းမှာမဆိုင်ဘူးလို့ဝေဖန်တဲ့လူတွေလည်းရှိတယ်ဒါပေမဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဖြစ်လာတဲ့အတွက်ကြောင့်မလို့ဒီ National Guard တွေကိုတုံးကိုတုံးရမယ် Federal ကအဖွဲ့တွေလည်းတုံးရင်တုံးရမယ်ဆိုတဲ့အခါကြီးလူတွေလက်ခံလာပြီအဲ့လိုလက်ခံလာတဲ့အခါမှာဒီလူတွေကဒီညတော့ဘယ်သူဖြစ်ဖြစ်ပေါ့လေဘယ်သူမှထွက်မှာမဟုတ်တော့ဘူး
စနေနေ့မှာလဲအမေရိကန်ရဲ့မြို့ကြီးအတော်များများမှာ flight နောက်ဆုံးတည်ဆုံးသွားတဲ့ပုံစံမျိုးလမ်းမတွေပေါ်တုံးလုံးလှဲအိပ်ရင်ဆန္ဒပြခဲ့ကြပါတယ်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်ကတော့အခြေအနေတွေကိုအမြန်ဆုံးထိန်းနိုင်ဖို့ကြိုးပမ်းသွားမယ်လို့စနေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဟိုင
်းလီးသားရဲ့တပ်မှလူပွဲသားတွေခေါ်လာပြီးတောရဲမှာပိတ်မိနေတဲ့မြန်မာနိုင်ငံသား၁၆ဦးကိုဆိုင်စစ်တပ်ကကယ်ဆယ်ခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျမအေးမှာပါထိုင်းနိုင်ငံလေးကိုကိုဗစ် -19 အရေးပေါ်ကာလမကြေညာခင်လေးမှာပဲရောက်ရှိလာကြတဲ့မြန်မာနိုင်ငံသား၁၆ဦးဟာမလေးရှားမှာတော်ရအလုပ်လုပ်ခံဖို့အတွက်ဓာတ်ရကြပြီးနဲ့ကိုဗစ် -19 နဲ့ကြုံပြီးခရီးစက်မရဖြစ်နေကြတာပါသူတို့ကလူပွဲသားတွေကတောထဲမှာဖွက်ထားတာနှစ်လကျော်ကြာလာပြီးတဲ့နောက်စားတောက်ရေးနဲ့နေထိုင်ရေးပါခက်ခဲကြည့်လာပါတယ်ဒီအတွက်ရှေ့ပြောင်းလို့တမအခွင့်အရေးကိုရက်ကိုအခုညီတောင်းခံလာခဲ့တာကြောင့်ပြီးခဲ့တဲ့ဇာတာကလေးလေးကထိုင်းပြည်တဲ့အကူအညီနဲ့ကျေးဇူးရရတယ်ဆိုပြီးထိုင်းမလေးနယ်စပ်သုံးဖလားခရိုင်ဟိုက်ရန်မြို့ကရှစ်တောင်းလို့ကမအခွင့်အရေးကိုရဲရဲတာဝန်ခံဥပဒေက VOA ကိုအခုလိုပြောပါတယ
်ဒီရှစ်ပြောင်းမြန်မာလောက်ကမမလေးရှားကိုခုံးဝင်နဲ့အကုန်လုံးဆစ်ရှားရပေါ့နော်အဲဆစ်ရှားရကလည်းမလေးရှားကိုဝင်လို့မရတဲ့ဆိုတော့ဒီမှာအဲ့မှာ၁၀လအကျော်ကျားတော့သောင်းဝနေရတဲ့အထက်ကြီးတွေဖြစ်လာတယ်နေရခရရတော့တိုးတက်မှအဆင်မပြေတဲ့ဟာကျွန်တော်တို့ဒီ ambassador office ကိုဖုန်းဆက်ပြေလာပြီးတော့သူတို့အကူအညီတောင်းတဲ့ဟာကျွန်တော်တို့ကနေလို့ဒီနာလာဖူးကက စ်တပ်ကိုဖုံးဆက်ပြီးတော့သူတို့ကိုတွားပြီးတော့ပြင်ဆင်နေတယ်။အဲကုညီခဲတော့အခုကဒီလလာဖြူပွားမှာစစ်သားတွေရဲ့ဒီကုညီစောင့်ရှောက်မှုအမှရှိနေတာပေါ့နော်။သူတို့ကိုလူကူကူမှုများမများဆိုတာကတော့စစ်စစ်တို့ကြီးသွားပြီးသူတို့ကတော့သူတို့သဘောတည်းနဲ့လာကြပြန်မယ်မလေးရှားဘက်ကလုံးမရတဲ့အခါအခုကြတော့ညလာကျော်ချာသွားတဲ့အချိန်မှာသူတို့ကအင်ဂျင်ကိုဆုံးဖြတ်လိုက်ကြတာပေါ့နော်။မလေးရှားဘက်ကလုံးမရတဲ့အခါအဲ့လိုမျိုးတွေ။အထင်ကသူတို့ဒီစစ်ရှောက်ရတာကြတော့ညလာပြည်မှာပဲရှိနေတယ်မှာဟုတ်ကဲ့။
မလေးရှားကိုခိုးဝင်ဖို့စူးစမ်းနေစဉ်မှာပဲ COVID-19 ရေပေါ်ကာလမှာနေနေတစ်ခုနဲ့တစ်ခုဖြတ်သန်းလို့မရတာရဲ့မလေးရှားနဲ့ထိုင်းဝင်ထွက်တွေမှာစစ်သေးရေးတွေတင်းကျပ်နေတာတွေကြောင့်လူပွဲသားတွေကသူတို့ကိုတောထဲမှာပဲနေထိုင်ခိုင်းလာတယ်လို့ဆိုပါတယ်နောက်ပိုင်းမှာတော့မိုးရွာလာပြီးတဲ့နောက်နေထိုင်ရေးခက်ခဲလာတာကြောင့်နေရပြန်ဖို့အကူအညီတောင်းရတာဖြစ်ကြောင်းကိုလည်းဥပယူတာပြောပြပါတယ်
အမစစ်တပ်ကိုဖုန်းဆက်ပြီးတော့ညာတနားရီလောက်ပဲသွားပြီးတော့စစ်သားတွေကသွားပြီးတော့ပုံမြင်ပေးတယ်သူတို့ခုထောက်လာခဲ့ရပေါ့နော
်အလားတူပဲပြီးခဲ့တဲ့တပတ်ခန့်ကလည်းလူပွဲသားတွေကဆုတ်ပစ်ထားတဲ့မြန်မာနိုင်ငံသားလူကိုဥခံရသူ18ဦးကိုထိုင်းစစ်တပ်ကဖိနှိပ်ခဲ့ပြီးလက်ရှိမှာထိုင်းစစ်တပ်ထဲကနေလောက်ဝကကိုဆွဲပြောင်းပေးဖို့စီစဉ်ပေးခဲ့ပါတယ်ဒီနောက်မှာတော့သူတို့ကိုညီရဲ့ပြန်နိုင်ရေးကိုဆက်လက်လှုပ်ဆောင်သွားမှာပါဒီမှာအေးမှာပါခန့်မြန်မာနေဆက်ကနေတင်ပြပို့နေပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အန်ကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါကိုရိုနာဗိုင်းရပ်စ်မရိုက်ခတ်ခင်အချိန်ကစကိုင်းတိုင်းဒေသကြီးမှာမျက်မြင်မြင်ကလေးငယ်တွေနဲ့လူငယ်တွေဟာအလုံးလုံးခွင့်ကြောင်းတက်ခွင့်နဲ့ဖြူရန်ထောက်ပံ့မှုတွေရရှိပါတယ်လက်ရှိချိန်မှာတော့စီးပွားရေးလုပ်ငန်းတွေအထူးသဖြင့်မျက်မမြင်အနေခန်းတွေကိုပိတ်ထားရတဲ့အတွက်မတန်ဆန်းသူတွေပေါ်မှာလည်းတက်ရောက်မှုတွေရှိနေပါတယ်
။ကျောင်းမဲနဲ့နားလေဟိုတော့အနေခန်းနဲ့တူနေတယ်။နားပြီးအနေခန်းကြတယ်။အနေခန်းညလို့ဆိုပြီးတော့သူတို့အိမ်ကိုခေါ်အောင်လို့လည်းနိုင်ရတယ်။အခုတော့နှိတ်တော့ဆိုပြီးတော့အနေခန်းလည်းပိတ်ထားပါဗျာ
။မုံရွာမျိုးမျက်မမြင်အနေခန်းမှာအလုံးလုံးကင်နေတဲ့ဦးဝင်းမြင့်ကပြောပြခဲ့တာပါ။ဒီဆောင်မကိုမုံရွာကြီးဆက်မသတင်းတော်အေးအေးမွန်နဲ့ဒို့အတန်သတင်းတော်အေးအေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအေးမွန်ကဆက်လက်တင်ဆက်ပေးသွားမှာပါ
မုံရွာမြို့မှာရှိတဲ့ရောင်ချီတိပရဟိတမျက်မမြင်ကျောင်းကဥဝင်းမြင့်တို့လိုလူမျိုးတွေအတွက်နှစ်ပေါင်းများစွာခိုလုံရာနေရာတစ်ခုဖြစ်ပါတယ်ဥဝင်းမြင့်ကအသက်55နှစ်ရှိပြီဖြစ်ပြီးအနှိပ်ပညာနဲ့အသက်မွေးလာတာ20ကျော်ပါပြီမျက်မမြင်အနှိပ်ခန်းကနေရတဲ့သူ့ရဲ့တလဝင်ငွေကတသိန်းငွေရနေနှစ်သိန်းခန့်ထိရှိပါတယ်။ COVID-19 ရောဂါဖြစ်ပွားမှုတွေကြောင့်သူတို့ရဲ့အနှိပ်ခန်းကမမျောလင့်မဲ့မေလ24ရက်နေ့ကစပြီးပိတ်လိုက်ရပါတယ်။အဲ့ဒီချိန်ကစပြီးသူဟာအလုံးလက်မဲ့ဖြစ်သွားပြီးသူ့ဇနီးစီကိုလည်းငွေပြန်မပို့ပေးနိုင်တော့ပါဘူး
။လောက်ပါတော့တော့ကျန်တော့ပေါ့အဲ့ဒါတော့ကိုအိမ်စားဝတ်နေရလည်းရှိသေးတယ်ဆိုလို့မိသားစုရလည်းရှိသေးတယ်ဆိုတော့အိမ်ရဲ့လောက်ကောင်ကမရှိပါဘူးတော်လောက်တောင်းလို့လောရတာပါ။တောင်းသူကလည်းပြောပါလားမရှိပါဘူးအခုတော့ရှိတာလည်းနဲ့စားနေရပါ
ဧပြီလကတည်းကဥဝင်းမြင့်ကသူ့မိသားစုကိုပတ်စံနဲ့စားစရာတွေမပို့ပေးနိုင်တော့ပါဘူး။ရောဂါတွေကြောင့်တစ်လတစ်ချိန်အိမ်ပြန်နေကြဖြစ်တဲ့ဇနီးနဲ့အသားရှိတဲ့ကဏီမျိုးနယ်ကိုလည်းမပြန်ပြစ်တော့ပါဘူး
။ COVID-19 ဒီနဲ့တိုင်းတာတွင်းတော့ကိုယ်ပိုင်လည်းမလာဘူး။ပုံမှန်မလာဘူးရဲ့။သူတို့စီဆက်သွယ်တော့ရှိရောဖုန်းဆက်သွယ်လည်းရှိတယ်။သူတို့လည်းပွင့်နေကုန်နေရမှာဆိုတော့ပွင့်နေကုန်နေကြတာပေါ့။
ကျောင်းကျစ်တိပရာဟိတကျောင်းမှာသူ့လိုအနှိပ်ပညာနဲ့အသက်မွေးတဲ့မျက်မမြင်အနှိပ်သမား10ဦးလောက်ရှိပါတယ်။သူတို့တဦးချင်းစီရဲ့တလဝင်ငွေကတသိန်းကနေနှစ်သိန်းခန့်အထိရှိကြပါတယ်။2014သကောင်စီရင်အရမြန်မာနိုင်ငံမှာမတန်ဆွမ်းသူ 1.3 တန်းရှိပြီးစုစုပေါင်းလူဦးရေရဲ့ 4.600 ခန့်လုံးရှိနေပါတယ်။ကျောင်းကျစ်တိကျောင်းမှာအနှိပ်ခန့်နှစ်ခုရှိပြီးမြို့မှာတော့နာမည်ကြီးပါတယ်။တလကိုလာရောက်အနှိပ်ခန့်သူ900ဝန်းကျင်ရှိပါတယ်
။ဒီကျောင်းနဲ့နားလည်းလူလည်းကျောင်းမဲခန်းလည်းပိတ်လိုက်ပိတ်ထားတာကျောင်းမဲလည်းလာတယ်ဟိုတော့အနှိပ်ခန့်နေတဲ့လူတွေလာတယ်လာပြီးအနှိပ်ခန့်ကြတယ်အနှိပ်ခန့်နေလို့ဆိုပြီးတော့သူတို့အိမ်ကိုခေါ်အောင်လို့လည်းနိုင်ရတယ်အခုတော့အနှိပ်တော့ဆိုပြီးတော့အနှိပ်ခန့်လည်းပိတ်ထားပါဗျာ
အနှိပ်ခန့်ကနေဝင်ငွေမရတော့တဲ့အချိန်မှာတော့အလှငွေတွေနဲ့ရက်တည်နေတယ်လို့ကျောင်းတာဝန်ရှိသူဦးစိုးဝင်းနိုင်ကဆိုပါတယ်သူ့ရဲ့ပြောပြချက်အရအခုပိုင်းသူတို့ကျောင်းမှာလာရောက်လှူဒန်းတဲ့အလှူရှင်လည်းနေပါသွားတယ်လို့သိရပါတယ် အရင်ဒီယောဂါတွေမဖြစ်ခင်ကဆိုတနေ့တာအာဟာရအတွက်လှူဒန်းသူကတစ်လလုံးရက်အပြည့်ဖြစ်နေတတ်တယ်လို့သူကပြောပါတယ်
လို့ချင်တာဘာလို့လဲဘာသာတော့အနိုင်နိုင်မဆိုလဲပတ်စံဝင်ကြတာဘာလဲဆိုတော့လေသူတို့လည်းပြရတယ်ကျွန်တော်ဒါကတော့ပြေးတောင်းလေရံမုံယူတယ်သူတို့လည်းလှုပ်ချင်စီရှိရဆိုသူတို့လည်းအဲ့ဒါမုံမုံတော့မုံပြေးတာအားရတယ်လောင်းရင်သူတို့တော့ပတ်စံရှိနေတာပတ်စံရင်ကိုသွားကြံစားလို့ရတယ်ကိုဝယ်ကြံဝယ်လို့ရတာဟုတ်လားအဲ့ဒါဆိုတော့သူတို့ကမရှိဘူးရှင်းတာကျောင်းကတော့ဒါဟိုတော့လည်းအလှရှင်တွေလည်းရှိတယ်ဘာလဲဆိုတော့ကျောင်းကတော့တိုင်းမရိုင်းပါတော့ဘူးနိုင်သူတို့လည်းတော့တော့ဝင်မရှိတဲ့ဆိုနည်းနည်းပါတော့အဲ့လိုဖြစ်တာ
ရှောင်းကြည်တစ်ကြောင်ဟာအရင်ကကဏီမြို့နယ်မှာဖွင့်လှစ်ခဲ့တာဖြစ်ပြီး2015ခုနှစ်မှာမုံရွာကိုပြောင်းရွှေ့လာခဲ့တာပါ။ကျောင်းကနေထိုင်သူစုစုပေါင်း45ဦးလောက်ရှိပြီးအခုတော့ညရာတီကျောင်းပိတ်ရဖြစ်တာကြောင့်အလုပ်လဲပိတ်တာရောကြောင့်တဝက်လောက်ကမိသားစုရှိရာကိုပြန်သွားကြပါတယ်။အခုချိန်မှာအကျွေးမွေးအတွက်နေ့စဉ်အလှူရှင်မရှိတော့လို့ကျောင်းရံပုံငွေနဲ့ချက်ပြုတ်စားတောက်နေကြပါတယ်။အလှူရှင်ပါသွားတာကလာပိုင်းလောက်သာရှိသေးတာကြောင့်သူတို့အဆင်ပြေနေသေးတယ်လို့ပြောပါတယ်။ရှောင်းကျီတိပရာဟိတအကြောင်းမှာအလှကန်ထွက်တဲ့ T1 အဖွဲ့လည်းရှိပါသေးတယ်။သူတို့တွေကလည်းအကြောင်းကိုတစ်ဖက်တစ်လမ်းကနေအလှငွေရအောင်ကူညီပေးနေသူတွေဖြစ်ပါတယ်။သူတို့ T1 အဖွဲ့ကလည်းရတဲ့အလှငွေတွေကိုအနှိပ်စရာတွေလိုရဂိုင်နှုံးနဲ့ရကြပါတယ်။အသက်24နှစ်အရွယ်ကိုအောင်မျိုးဝင်းဟာ T1 အဖွဲ့မှာပါဝင်သူတဦးပါ။DIY ဖွဲ့မှာတချင်းဆိုတာဒိုးတီတာတွေသူလောက်ပါတယ်မြန်မာပြည်မှာ COVID-19 ရောဂါစဖြစ်ချိန်မှာတော့သူတို့အလူကံအဖွဲ့လည်းမထွက်တော့ပါဘူးဒီနားထားရတဲ့ကာလမှာတော့ဂီတဝါဒနာပါတဲ့ကိုအောင်မျိုးဝင်းတယောက်တချင်းတွေကိုနားထောင်ရင်းဖြတ်တန်းနေပါတယ
်ခုနတော့တည်းကတော့ဒီလုပ်ငန်းပိုင်းနဲ့အခက်အခဲကတည်းကတော့ကျွန်တော်တို့ဒီမှာအခက်အခဲမရှိအောင်ပြဆောင်းဝင်နေဆိုရဒီမှာကျွန်တော်တို့ကြောင်းရက်ဒီမှာကျွန်တော်တို့ဖြူမွေးဆောင်းဆောင်ထားတယ်နေဖို့ထိုင်ဖို့ကလည်းဒီကြောင်းရက်ဆောင်းဆောင်ရကုန်တောင်းယူဆောင်းဆောင်ထားရဆိုဆောင်းဝင်နေနဲ့အဲ့ကျန်အရတော့ဘာမှသိပြီးအခက်အခဲမရှိပြီအလောက်ကန်ရတော့အခုယောဂါအတိုင်းဖြစ်နေတဲ့ဘယ်အလောက်မှအလောက်ရတဲ့အတွက်ကြောင့်အလောက်ကန်ရတော့အခက်အခဲရှိရပါမယ်
။သူဟာဒီဝိုင်းအဖွဲ့မှာပါတယ်လို့အနှိပ်စရာဖြစ်နေလေလောက်ကန်သူဖြစ်ပါတယ်။နှစ်ခုပေါင်းလိုက်ရင်သူရဲ့တလဝင်ငွေကအနည်းဆုံး9000ကနေအများဆုံး3000ခွဲထိဝင်ပါတယ်။သူတို့ကအကြောင်းကတင်ပေးတဲ့ပညာရပ်တွေနဲ့သူတို့ကိုယ်ပိုင်ဝင်ငွေရှာနိုင်ကြပါတယ်။မိသားစုကိုထောက်ပံ့နိုင်ကြတယ်။ကျောင်းရောက်လာတဲ့သူတွေကိုကြိုးကျစ်တာ၊ကြိမ်နှီးရက်လှုပ်တာ၊စားတဲ့လက်မှုပညာတွေ၊မြန်မာ၊ဂျပန်အကျော်ပြင်ပညာရပ်တွေအပြင်အတန်းပညာသင်ယူနိုင်တဲ့အရွယ်တွေကိုလည်းကျောင်းထားပေးပါသေးတယ်။ပရဟိတကျောင်းဖွင့်ပြီးကတည်းကအခုလိုအလှရှင်ပါသွားတာမျိုးမကြုံခဲ့ရသလိုအနှိပ်ခံလဲရက်အကြာကြီးမပိတ်ဘူးပါဘူး။ကျောင်းအတွင်းနေထိုင်ကြတဲ့တကူတဲ့သမားတွေအတွက်တော့အဆင်ပြေနေပြီမယ်။မိသားစုဝင်ရှိပြီးအိမ်ငှားနေထိုင်ကြသူတွေအတွက်တော့အခက်အခဲတွေရှိတယ်လို့ဆိုပါတယ်။ရန်ကုန်မှာရှိတဲ့မျက်မမြင်အလုပ်သမားတွေရဲ့အခြေအနေကလည်းဒီလိုပါပဲ။ယူမီအနှိပ်ခံကိုမြန်မာနိုင်ငံမျက်မမြင်အသင်းချုပ်ကဖွင့်လှစ်ထားတာဖြစ်ပြီးအလုံမြို့နယ်မှာတရှိပါတယ်။အဲ့ဒီအနှိပ်ခံမှာတော့အမြင်အာရုံချွတ်တဲ့သူတွေကနှိပ်ပေးကြတာပါ။မက်ဆင်မာကအဲ့ဒီနေရာမှာလှုပ်လှုပ်ပါတယ်။သူမကမျက်မမြင်တယောက်ဖြစ်ပြီးအနှိပ်ပညာနဲ့အသက်မွေးတာ10နှစ်ရှိပါပြီ။
အမလို့ဆိုင်ရတော့ပိတ်တာ2လလောက်တော့ပိတ်ခင်းရတာပေါ့အမအခုကအိမ်အောင်ရှိရလေအမရဲ့အမျိုးသားလည်းဒီမှာတူတူလုပ်နေရင်အိမ်မှာသမီးလေးနဲ့သားလေးနဲ့ရှိရနေမှာအဲတော့အမေတွေအမတွေကဝိုင်းထိန်နေနေရတော့သူတို့ပြန်ပို့ပေးနေရတယ်အာဒီကြားထဲမှာကသူတို့ပြန်မပို့ပေးနိုင်ဘူးဖြစ်တာပေါ့နော်ဟိုဆာအလုပ်ရှိတော့ကတော့ပုံမှန်ပို့ပေးနိုင်တယ်အလုပ်ရှိတော့ပြန်ရောမပို့ပေးနိုင်ဘူးပေါ့အဲ့လိုမျိုးအမိသားလေးရှိရပေါ့သူတို့ပဲအမရဲ့အမေတွေကလည်းသူတို့ပဲခလေးတွေကိုဒီအဲဒီတလနလအတော်တွေမှာကျွေးနေတာပေါ့နော်အရင်တနေ့တိုက်ဆံနေမှပဲနေရတော့လေစိတ်မုန်းချက်တယ်ပေါ့နော်အဲ့လိုမုန်းချက်မှုလည်းခံစားရတယ်ကိုယ့်အိမ်ကိုအဲ့လိုမျိုးဟိုပတ်စံမပို့နိုင်လို့အဲ့လိုမျိုးပေါ့နော်ဟိုခက်ခဲနေလို့လည်းအဲ့ဒါလေးလည်းစိတ်ထိမှုခံစားရတယ်ပေါ့ဟိုအလုပ်လည်းကောင်းမှုမလွတ်လွတ်လပ်လပ်မလုပ်ရတဲ့အတွက်ကြောင့်လည်းစိတ်ထိရပါပေါ့နော်အဲ့လိုမျိုးအမျိုးပေါ့
COVID-19 ကြောင့်ဆိုင်ပိတ်ထားတဲ့အချိန်တွေမှာမြန်မာနိုင်ငံမျက်မမြင်အသင်းချုပ်ကအထောက်ပံ့တွေပေးပေးမယ်လုံလောက်မှုမရှိပါဘူး။မက်ဆင်မာရဲ့အလုပ်ကတော့မကြသေးခင်ကပြန်ဖွင့်လိုက်ပြီးလာရောက်အနှိပ်ခံသူအနည်းငယ်သာရှိပါသေးတယ်။အလုပ်သမားတွေအတွက်တော့စိုးရိမ်မှုတွေကရှိနေပါတယ်
။ COVID-19 ကာလမှာဒီလိုဆိုင်ခဏပိတ်ထားရပေါ့အဖုံးမလာဟိုဘယ်လိုပြောမလဲပြန်ဖွင့်ရတယ်ပေါ့နော်။တောက်ပြင်းမဲ့လည်းတိုင်ပဲဟိုအခုကဟိုဝန်ယူတာလည်းရှိသေးတယ်လေအားသာမှုမှုဒီလိုပဲကိုယ့်အတက်ကိုအသက်ကိုညံဆောက်ဟုတ်အဆောက်ကန်ဆောက်တယ်လို့ကိုညံလေးတဲ့ပဲကိုဒီလိုမျိုးကိုတော့ကိုပြန်မွေးရောဟိုကလောက်ရတာပေါ့နော်ဒီလိုမျိုးပတ်စပ်ပိတ်ကလေးတွေနဲ့အဲ့လိုဟိုဟန်းကျင်လေးနဲ့အဲ့လိုလူတယောက်နှိပ်ခံမျိုးလက်သေးတယ်နှိပ်ပြီးတာနဲ့လက်သေးတယ်အဲ့နှိပ်တဲ့တစ်ချောင်းလုံးမှလည်းဒီပတ်စပ်ပိတ်လေးတွေတက်ပြီးအလုပ်လုပ်တယ်ပေါ့နော်အဲ့လိုမျိုးပေါ့နောက်တယောက်ကလူအဲ့လိုမျိုးလာလို့ရှိရင်အရင်တော့လက်မခံတော့ပဲလေဒီ6ပေထားပြီးတော့ပေါ့နော်အဲ့လိုမျိုးဟိုကအလုပ်လုပ်တယ်ပေါ့
စကိုင်းတိုင်းဘက်ကိုပြန်သွားမယ်ဆိုရင်ဖြင့်မုံရွာမှာရှိတဲ့မျက်မမြင်အနှိတ်ခံကသူတွေကတော့ရောဂါနဲ့ပတ်သက်ပြီးသတင်းကိုနားဆွနေကြပါတယ်။လူကြီးတွေကရေဒီယိုကိုအားထားပြီးလူငယ်တချို့ကတော့ဖုန်းတန်ထွက်စနစ်နဲ့ Facebook သတင်းတွေကိုပါနားဆွနေကြပါတယ်။ဦးဝင်းမြင့်တယောက်ကတော့ဒီကာလမှာသူ့ရုံးခန်းမှာထိုင်ရင်းရေဒီယိုသတင်းကိုနေ့တိုင်းနားထောင်ပါတယ်။မြမသတင်းကပသတင်းအစုံနားထောင်တယ်လို့သူကပြောပါတယ်။သူကကိုရိုနာဗိုင်းရပ်စ်ရောဂါမြင်မြန်အဆုံးသက်သွားဖို့မျှော်လင့်နေပါတယ်
။ချိန်မကြာခင်ကုသနိုင်တဲ့ဆေးနဲ့ပါဝင်နိုင်တဲ့ဆေးပေါ်ပန်းပါသေးမယ်ဆိုတော့အဲအဲ့ဒါမှလည်းကိုကလုပ်ငန်းလုပ်ရမှာလေလုပ်ငန်းလုပ်လို့လည်းရမှာကမ္ဘာတစ်ကမ္ဘာလုံးနဲ့လုပ်ငန်းนี่လည်းပတ်နိုင်မှာတစ်ကမ္ဘာလုံးနဲ့ပတ်နိုင်မှာလည်းကိုလည်းလည်းအလုပ်ပြန်ပြီးတော့စနိုင်မှာ
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကီဆက်မှသတင်းတောက်အေးအီမော်ဒို့အတန်သတင်းတောက်အေးအီအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထွေးတင်ရှိပါတယ်မင်္ဂလာရှိတော်နေလို့ဖြစ်ပါစေရှင်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American Channel မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အောင်လွင်ဦးပါ။အခုတစ်ခါပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေပြန်ဖွင့်မှုအတွက်ဘယ်လောက်ထိအဆင်သင့်ဖြစ်နေပါပြီလဲဆိုတော့ကို VOA မြန်မာပိုင်းရဲ့စနေနေ့ဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရမှာပါ။ Okay မင်္ဂလာပါခင်ဗျာ။ဒီမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေကိုဇူလိုင်လထဲမှာပြန်ဖွင့်မှုဖြစ်စင်နေပါပြီ။ဒီအချိန်ထဲမှာပဲရောဂါကူးစက်မဲ့အန္တရာယ်ရှိနေသေးတဲ့အတွက်စိုးရိမ်တဲ့အနေနဲ့ကြားနေရပါတယ်။ဆိုတော့ဘာကြောင့်စိုးရိမ်နေကြရတာလဲ။ကျောင်းတွေဖွင့်ခြင်းမဖွင့်ခြင်းရဲ့အကျိုးဆက်တွေနဲ့ရှေ့ရှောက်ပြင်ဆင်ထားဖို့ဘာတွေလိုမလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ပညာရေးရှုထောင့်ကျန်းမာရေးရှုထောင့်တွေကနေဆွေးနွေးသွားဖို့အတွက် Thinking Classroom Foundation စဉ်စားတွေးခေါ်သောစာသင်ခန်း Foundation ဥက္ကဋ္ဌဒေါက်တာသိန်းလွင်နောက် American အခြေစိုက်မြန်မာရေးသုံးသပ်သူလည်းဖြစ် online မှာကျန်းမာရေးဆောင်မတွေလည်းရေးနေတဲ့ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါတယ်။ဆိုတော့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
။ဟ
ုတ်ကဲ့ဆိုတော့အခုကတော့ဒီနိုင်ငံတော်တော်များများမှလည်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအရှိန်ရော့လာတဲ့အများအစိုးရအိမ်မှာတော့ဒီသွားလာလွှမ်းရှာမှုကန့်သတ်ထားတာတွေကိုပြန်လျှော့ပေးနေသလိုပဲဒီအာရှနိုင်ငံတချို့မှာဆိုရင်လည်းကျောင်းတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်ပေးရလည်းရှိနေပါပြီမြန်မာနိုင်ငံမှာလည်းအခြေခံပညာကျောင်းတွေဇူလိုင်လထဲမှာပြန်ဖွင့်ဖို့ကြေညာထားပါတယ်ဟိုဒါပေမဲ့ကျောင်းပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာကျောင်းသားတွေမိဘတွေဆရာတွေကမှစိုးရိမ်နေတဲ့အနေနဲ့ကြားနေရပါတယ်ဆိုတော့ပထမတစ်ချက်အနေနဲ့ဒီကျောင်းတွေဖွင့်ခြင်းအပြင်ကျုံကောင်းကျုံဝတ်နိုင်တဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးစီကြပါတယ်ဆိုတော့ဆရာဦးသိန်းလွင်အရင်ဆွေးနွေးပြပါလားခင်ဗျာကျောင်းပွင့်မဲ့အပေါ်မှာအဓိကစိုးရိမ်ညာတာဘာကြောင့်လဲများနားလည်ထားတယ်ခင်ဗျာဘလို့ပြဿနာတွေကျုံဝတ်နိုင်လို့လဲ
ဒီကုသရောဂါကကုသလွယ်တယ်ညံ့တယ်ကုသတဲ့ဆေးမရှိဘူးကာကွယ်တဲ့ဆေးမရှိတော့စိုးရိမ်ကြဒီစိုးရိမ်တဲ့နေရာမှာဒီမိဘတွေလည်းစိုးရိမ်တယ်တင်ကြားပေးဆရာဆရာမတွေလည်းစိုးရိမ်ဒီဆရာသမဂ္ဂတွေပြောတာဆိုတာလည်းအဲ့ဒါအဲဆိုးရိမ်စိတ်ရှိတာ။ဒါယောဂကူးသွားမှာဆိုရင်ဒီကျောင်းခွင့်နဲ့အတွက်ယောဂကူးသွားရင်ဆက်အပြည့်ဆုံးရှုံးနိုင်တာ။အဲ့ဒီပုံမှာဆိုးရိမ်ကြ။နောက်ပြီးတော့ကျွန်တော်တို့ကျောင်းသားတွေမှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတယ်။ဘာကြောင့်လဲဆိုတော့ဒီယောဂကူးဆက်တာကြောက်ဖြစ်ပြီးမိဘတွေမှာအလုံးတိုင်းအဆင်မပြေတာတွေရှိတယ်။မိဘတွေအလုပ်တွေပိတ်ရတယ်။ဆိုင်တွေပိတ်ရတယ်ဆိုတဲ့အခါကျတော့မိဘတွေရဲ့ဝင်ဝင်တွေမှာထိခိုက်ရတဲ့အခါကျတော့ကျောင်းသားအပေါ်မှာကလေးတွေပေါ်မှာလာတာပြီးတော့ရေးရိုက်အဲ့ဒီမတိကျမရေရာတဲ့အာတွေဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာတယ်။ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာပြီဆိုရင်ဒီတင်ယူမှုပါပြန်ပြီးတော့ထိခိုက်နေတယ်။အခုကျောင်းပြန်ဖွင့်တဲ့အခါကျရင်ဒီ ့ယောဂမကူးဆက်အောင်လို့ပြမယ့်တရားအပေါ်ဝင်ခွဲပြီးတော့ထားရမယ်ဟောလက်စီရမယ်စသဖြင့်ပေါ့ဒီလိုနေရာမှာကျွန်တော်တို့စာသင်ခန်းနေရာအကြောင်းသား80 90 100လောက်ထိကိုဆရာတယောက်နဲ့တင်နေရတယ်။နောက်ဘုန်းတော်ကြီးတင်ကျောင်းနေဆိုရင်ဆိုရင်တော့ခမ်းမကြီးထဲမှာလည်းဒီနားမှာတကယ်ဟိုနားမှာမကူးဆိုတော့ခမ်းမကြီးထဲမှာအားလုံးကျောင်းသားတရားနေရာရှိပြီးတော့တင်တဲ့ဆိုတော့ယောဂကူးဆက်လို့ရတယ်ဒါကြောင့်မိဘတွေစိုးရိမ်တာဆရာတွေစိုးရိမ်တာလည်းအလွန်မဟုတ်ဘူး။နောက်ပြင်ကျွန်တော်တို့နိုင်ငံဆရာတွေကဟိုပညာရေးမှာအရေးပေါ်အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတဲ့လက်ချင်တာကြီးမရှိဘူး။ဒီ education နဲ့ emergency ပေါ့။အရေးပေါ်ကြုံလာတဲ့အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတာလက်ချင်တာမရှိတဲ့အတွက်ကျွန်တော်တို့ဆရာတွေအဆင်မဖြစ်ဘူး။ဒါကြောင့်ဒီကျောင်းဖွင့်နေဆိုရင်ဒါကြောင့်စိုးရိမ်ကြတာကျောင်းသားတွေလည်းစိုးရိမ်နေဆရာတွေလည်းစိုးရိမ်နေမိဘတွေလည်းစိုးရိမ်နေ။နောက်တစ်ခုကကျောင်းဖွင့်ဖို့ကျောင်းဖွင့်လိုက်တဲ့အခါကျရင်ယောဂကူးဆက်သွားရင်ဒါကျောင်းဖွင့်ဖို့ဆုံးဖြတ်တဲ့လူမှလည်းဒါတာဝန်ရှိသွားနိုင်တယ်လေ။ဆိုတော့အဲ့ဒီဆိုးကျိုးတွေမရပါဘူး
။ဟုတ်ကဲ့ဆိုတော့ဆရာဦးတက်ဆွေမြင်ရောခင်ဗျာဒီမြန်မာနိုင်ငံမှာကျောင်းနေပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာစိုးရိမ်စရာအကြောင်းရင်းတွေဘာတွေများရှိနေသလဲဆရာ
။ကျောင်းနေပဲကြည့်ဒီကယောဂကြီးကကဘာယောဂကကြီး။အဲ့တော့ဒီကယောဂကြီးကယောဂကအစ်စ်အခုထိလည်းပဲမငြိမ်သေးဘူး။အဲ့တကဘာလုံးမှာပြန့်ပြီးနေတဲ့အနေထားမြန်မာနိုင်ငံမှာဆက်ဖြစ်နေတဲ့အနေထားမှာကျောင်းဖွင့်တာပါဝင်လူရှိဝေးချင်းအဲကိစ္စတွေကအတော်ကိုသတိထားမယ်ဒီဖြစ်ပါတယ်ဒါကျမရဲ့အတွက်ပါပဲဒီတစ်ခါကျွန်တော်တို့လူမျိုးတွေကတင်းအချက်လက်ဒီကိုခိုင်ခိုင်မာမာရတာနဲ့တယ်နောက်တစ်ခါရပြန်တော့လဲရတဲ့သတင်းတွေပေါ်မှာမမှန်တာလဲအလေးနဲ့ထားရတယ်မှန်တာလဲဖို့ပေါ်ထားတယ်ဒီကြားထဲမှာမာယောတဲ့တင်ပြမှုတွေကဒီနေ့ကြီးရှိနေလေတော့ကမဖြစ်တင်တာတဲ့ပူတဲ့အဲ့ဒါကောင်းကျိုးဆက်ကြီးကျွန်တော်တို့ကျောင်းသားမိဘတွေရောကျောင်းသားတွေရောအော်ဒီခါကျောင်းဆရာဆရာမတွေရောပညာရေးဌာနတာဝန်ရှိတဲ့ဒီကောင်းကျိုးဆက်ကြီးရနိုင်တယ်တကယ်လို့အဲ့ဒါတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကအာလေးလေးနဲ့စဉ်းစားပြီးဆုံးဖြတ်လို့ကျောင်းဖွင့်လိုက်ရတယ်ပဲကျွန်တော်ထင်တယ်အဲကျောင်းသားမိဘတွေကတကယ်နေလို့ဆိုတွေ့ကြမှာမဟုတ်ဘူးအဲတချို့လည်းပဲအစိုးရကြီးရပါတော့လေနောက်တစ်ချက်ကအခုထိကျွန်တော်ဒီစလောက်ကျောင်းတွေတော်တော်များများမှာဒီတိကျခွဲထားရင်းနေရာတွေပြလို့လုပ်ထားကြတာရှိတယ်ခင်ဗျအဲတော့ဒါလည်းရှင်းနေလို့တဲ့နေကိစ္စပါသို့တော့အဲ့ဒါတွေကနေပြီးတော့အဲအဲ့ဒီစခန်းကြီးကပိတ်ချိန်ကြမှာလားအဲ့ဒီလားတခါပိတ်ချိန်ကြပြီးကျောင်းသားတွေမလာရင်ဒီစတဲ့ငန်းနဲ့အဲ့ဒီနိုင်ဆိုင်အဆောက်အဦကိုဘယ်လိုစနစ်တရားတန့်ရှင်းမလဲဆိုတဲ့ချက်တွေကိုပါချက်စစ်စားတင်နေလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာတို့ဆွေးနွေးရချင်တာကျေးဇူးပါဆိုတော့နောက်တစ်ချက်အနေနဲ့ကတော့ဒီကျောင်းတွေမဖွင့်နိုင်ရင်ကျောင်းဝနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့လည်းဆွေးနွေးစီချင်ပါတယ်ဟိုဆက်စွားလို့စိုးရိမ်မှုတွေကြောင့်ဒီစိတ်ချရတဲ့အချိန်ထိကျောင်းတွေကိုစိတ်ဆက်ပိတ်ထားမယ်ဒါမှမဟုတ်ရင်လည်းအကန့်အသတ်နဲ့ပဲဖွင့်မယ်ဒါမှမဟုတ်ရင်လည်းမိဘတွေကစိုးရိမ်လို့ပဲဖြစ်ဖြစ်ဆက်စွားဆရာတို့ဆွေးထောက်ပြသလိုကလေးတွေကိုဒီကျောင်းမလွတ်တာမျိုးတွေရှိလာမယ်ဆိုရင်ရောနောက်ဆက်တွဲဆိုးကျိုးအနေနဲ့ပညာရေးမှာဘာကြီးကျွမ်းနိုင်လဲဆရာဦးသိန်းလေ
ဒီဒီမကြသေးခင်ကယူနက်စကိုကထုတ်ပြန်လာတဲ့စာစာရှိတဲ့ဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာပေါ့ကျောင်းတွေပိတ်ထားခြင်းကယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဘလောက်ထိန်းချုပ်နိုင်လဲဆိုတဲ့အထောက်အထားတွေတွေ့နေပါတယ်ဒါပေမဲ့သိတဲ့အတွက်ဆရာကြီးမှဆုံးရှုံးတာတော့အထောက်အထားခံရမှာရှိပါတယ်ဆိုဘလူးဆုံးရှုံးမှုတွေလည်းဆိုရင်ဒီကျောင်းသားတွေကရှင်းတယ်ကျောင်းပိတ်တဲ့အတွက်ကျောင်းသားတွေပညာသင်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးတယ်။နောက်လူမှုပေါင်းစည်းဆက်ဆံရေးပေါ့ကလေးတွေဆိုတာကျောင်းသွားမယ်တကယ်ရင်းနှီးနဲ့ကစားကြမယ်စကားပြောမယ်။အဲ့ဒီလူမှုပေါင်းစည်းဆက်ဆံရေးဆိုင်ရာဆုံးရှုံးမှုဖြစ်နိုင်တယ်။နောက်ကလေးတဘာဝကျောင်းမှာကစားမယ်ဆိုတော့အဲ့ဒီကစားတာခန္ဓာကိုယ်ဖွံ့ဖြိုးဖို့ဆိုတော့ဒီခွင့်လေးခန္ဓာကိုယ်ဖွံ့ဖြိုးဖို့ဒီပေါင်းစည်းဆက်ဆံရေးဓာတ်တွေဆုံးရှုံးနိုင်တယ်။နောက် UNESCO ကထောက်ပြတာကတခြားနိုင်ငံတွေမှာတွေ့ကြုံရတဲ့ဒီဥပဒေရပြီကျောင်းပိတ်လိုက်ပြီဆိုရင်ကျောင်းပိတ်တဲ့ရက်ကြာရှည်သွားရင်ကျောင်းပြန်ဖွင့်တဲ့အခါကျောင်းထံလုံးများတယ်ဒါလက်တွေ့ထောက်ထားရရှိတယ်။အဲကျောင်းပိတ်လိုက်တဲ့အခါကျတော့ကလေးတွေကတခြားအလုပ်ပိုင်းတွေပြီးပြီဆိုရင်စောစောအိမ်အောင်ကျသွားတယ်။အဲကျောင်းပိတ်ရက်ကြာပြီးတော့မှကျောင်းပြန်ဖွင့်ရင်ကျောင်းထံလုံးများတယ်။အဲကြောင့်ကျောင်းကိုပိတ်ထားရင်အဲ့ဒီဆိုးကျိုးတွေရှိတယ်ဆိုတာဒါနိုင်ငံတကာအတွေ့အကြုံတွေကကျွန်တော်တို့ကြား
โอเคဟိုခုဒီအမေရိကန်မှာတော့ဒီကျောင်းအများစုကဒီပညာသင်နှစ်ကုန်နဲ့ဒီပိတ်ထားပါတယ်ဟိုတခုရှိရတော့မ မြန်မာနိုင်ငံနဲ့တော့အခြေအနေချင်းကလည်းကွာပါတယ်။အမေရိကန်ကဒီလက်တလောကူးစက်မှုကဘာမှအများဆုံးနဲ့ဖြစ်နေပါတယ်။မြန်မာနိုင်ငံအခြေအနေကတော့ဒါလောက်မဆိုးဘူးလို့ပြောရမှာပေါ့လေ။ဆိုတော့ဒီလိုအခြေအနေမှာကြောင်းနေဖွင့်မှုအခုလိုဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ပြောနိုင်လားဆရာဦးသိန်း။ကာယ
ောဂါကဘေးအခြေအနေကြီးနဲ့ဆိုတာကျွန်တော်တို့မပြောနိုင်ဘူး။ဒါဒီနေ့ရှိသွားလဲဒါပြောထားတာဒီ COVID-19 ရောဂါလုံးဝပြင်းစင်သွားအောင်လုပ်နိုင်ကျွန်တော်တို့ကအခုနေရမှာရောဂါကျွန်တော်တို့ရောဂါကိုရင်ဆိုင်ရမှာဒီရောဂါလုံးဝပြင်းစင်အောင်လုပ်နိုင်တဲ့အချိန်ကြောင်းပိတ်ထားမယ်ဆိုရင်ဒါကျွန်တော်ပညာရေးကအများကြီးဆုံးရှုံးနေတယ်ကလေးတယောက်ချင်းဆုံးရှုံးတော့မဟုတ်ဘူးသူကနိုင်ငံရဲ့စီးပွားရေးအစကလေးတွေပညာသင်ခွင့်မရတဲ့အတွက်တန်ဝင်ကြောင်းဆိုင်ရာဘာတရက်တွေသင်ခွင့်မရတဲ့အတွက်ဒါစီးပွားရေးကထိခိုက်အကြောင်းပြချင်ပိတ်တာကတော့ဆေးကျူးပုံများတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကအသက်နိုင်ဆုံးဟိုဟာရောဂါကူးစက်မှုမရှိအောင်တတ်နိုင်ဘလောက်ထိန်းသိမ်းပြီးတော့ဆိုတာပညာရေးကိုရအောင်လုပ်ပေးတာတော့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ဒါတစ်ခါကလည်းဒါကျွန်တော်ကျန်းမာရေးဘက်ကဆရာဒေါက်တာပြည့်စုံတို့ကျန်းမာရေးဘက်ကနားလည်တဲ့သူတွေရဲ့အကြံပေးချက်ကတော့ရေးချပါတယ်။ကျန်းမာရေးရပရိုတန်နဲ့ထိန်းနိုင်တဲ့အခြေအနေဆိုရင်ကျွန်တော်ကြောင်းဖုံတာပေါင်းတယ်လို့မြင်ပါတယ်။
โอเคสรุปโหซีอาอุติสุเลยเมจิมาแล้วคุสุยดีกายโยกะซะได้ตะยุนักงานอภาวันดีคุสะมุริอซูซงจုံยะได้นักงานนี่มาตวาละลุช้ามุริโกกันตัดทาราริเปลี่ยนช่อไปลานี่ดิโลจ้างนี่โรงงานนี่เลยเปลี่ยนพ่นไปနေပါတယ်ဒါမဲ့ WHO อภาวันดีจ้ํามาปัญญาရှင်นี่เบิกก็တော့เปลี่ยนพ่นในเนี่ยมาดิยุติเยยอกะคุสะมุริจုံลายเองโหฉะชิ้นต้องเปลี่ยนไหนซ้วนชื่อโอภาวันบ่ดิอะเต็ดเปลี่ยนทาโหลูเลยဆိုပြီးတော့ตรีเปียได้เลยရှိပါတယ်สรุปမြန်မာနိုင်ငံရဲ့အခြေအနေကဒီလိုအဲ့အနေထားမှာရှိနေရလားအထူးသဖြင့်ကျောင်းတွေပြန်ဖွင့်ဖို့ဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်အခုချိန်မှာဟုတ်ရလားဆရာဦးတည်ဆွေ
โอเคကျွန်တော်တို့ပုံမလင်းနေတဲ့အာမနာနာဆွေးနွေးရရင်ကျွန်တော်တို့နိုင်ငံဟာအရာရာအမှန်တမ်းနောက်ကျပါလိမ့်မယ်အမှန်တမ်းဖွံ့ဖြိုးမှုနေပြီးတော့အသိပညာလည်းနေပါတယ်ဒီကာယောဂါကြီးတရုတ်ပြည်မှာစဖြစ်တော့ကျွန်တော်တို့နိုင်ငံမှာပြင်ဆင်မှုအတော့ကိုအားနေခဲ့တယ်ပါလေဒါတောင်မှရှိတယ်ဝန်ခံထားတယ်လို့ကျွန်တော်ယူဆပါတယ်နောက်ပိုင်းမှာလည်းအခါဒီယောဂါကတော်တော်ဆန်းတဲ့ယောဂါအဲတရုတ်ပြည်ရောဥရောပပါယောဂါကဟိုစီးပွားရေးဖိအားတွေဆွဲအားတွေတခြားတခြားအကြောင်းတွေကြောင့်ပြန်ပြီးတော့တင်းချက်မှုတွေရှော့တဲ့အခါမှာဒုတိယလိုင်းများဝင်မလာဆိုတဲ့တန်တရားတစ်ခုဝင်ရဝင်ထားပါတယ်ခုလက်တာဦးတို့ယူဆိုင်ပြီးကြည့်ကြတယ်နောက်တစ်ချက်ကဒီရပိုင်းမှာပဲဒီ WHO ရောဒီ CDC ရောကတော်ရှိကျမကြီးသိပညာရှင်တွေကပြောတာဒီကာယောဂါပိုးကနောင်တော့မှတစ်သက်လုံးတော့ရှိကောင်းရှိနေနိုင်မယ်အထိဆိုရရပါတယ်ဒါကြောင့်ကျွန်တော်တို့ကဒီယောဂနဲ့ပဲဆက်နေကောင်းနေရမယ်အဲ့ဒါကျွန်တော်တို့ကအကြောင်းတွေဖွင့်လို့ရှိရင်ဒါတွေနဲ့ကျွန်တော်တို့နေကြရမယ်နေထားမှာကြိုတင်ပြင်ဆင်မှုစီမံခန့်ခွဲမှုဖြည့်ဆည်းမှုအပိုင်းမှာအတော့အားနည်းနေတဲ့အနေထားမှာဒီအကြောင်းတွေပြန်ဖွင့်ရင်အနှုတ်သဘောဘက်ကတော့ဒီလင်းနဲ့ပူပြီးစဉ်းစားတင်ကြရတယ်လို့ဟိုတောင်ဝရှိတဲ့ပုံပေါ်ရောကြောင်းသားမိပါတွေရောဟလာစဉ်းစားတတ်တဲ့ကြောင်းသားတွေဒီချိပေါ့နော်အဲဟိုစဉ်းစားတင်ကြပါတယ
်ဟုတ်ကဲ့ဟိုကူကတော့ဘလိုပဲဖြစ်ကြောင်းနေရတော့ပြန်ဖွင့်ဖို့လည်းကြီးညာထားပြီဆိုတော့ဟိုဖွင့်တင်တာမဖွင့်တင်တာကိုစဉ်းစားမဲ့အစ်င့်ကိုဟိုကြော်သွားပြီလို့ပဲပြောရမှာပဲဆိုတော့ဘလိုပုံစံနဲ့ဖွင့်မလဲဆိုတာပဲစဉ်းစားလိုက်မယ်ထင်ပါတယ်ဆိုတော့ဆရာဦးသိန်းတွေခင်ဗျာဒီကြောင်းဖွင့်မယ်ဆိုရင်ထုံးစံတိုင်းကြောင်းရရတဲ့လုပ်ငန်းတွေနောက်နောက်ဆက်တဲ့တွားရေးလာရေးပေါ့လေဆက်တဲ့ထိတွေ့ဆက်ဆံမဲ့ကိစ္စတွေလည်းပါလာပါလိမ့်မယ်ဆိုတော့ဒါတွေတွေ့ရောဗားရီပြင်ဆင်ထားဖို့များလိုမလဲဆရာဦးသိန်းတွေ
ဘုကြောင်းဖွင့်တဲ့နိုင်ငံတွေမှာတော့ဒီ online စနစ်ကိုတုံးကြတာတွေ့ဒီ online learning ပေါ့သူတို့ပြင်တက်ကူတွေမှာလောက်ကြတာရှိတယ်နောက်ရေဒီယိုတို့ television တွေကနေပို့ချတတ်ပြီးထုတ်ပြန်တာရှိတယ်ဒီလိုနည်းစနစ်နဲ့အခုဒီအဝေးတင်စနစ်နဲ့လုံးဖို့ဆိုပြီးတော့ကြံပေးလာတာရှိကျွန်တော်တို့အင်ဂျင်နီယာအိန္ဒိယနိုင်ငံဆိုရင်အခုမကြသေးခင်ကပဲဟောတက်ကတူတရာကတော့သူတို့ဟောကျောင်းပြနေတဲ့ကျောင်းသားတွေကိုအဝေးတင်စနစ်နဲ့ပို့ချပြီးတော့ဝက်ပေးဖို့ဆိုတာသူတို့ဆုံးဖြတ်ချက်ကြတယ်သူအဲ့ဒီလိုစနစ်နဲ့လုပ်နေတာရှိတယ်ဒီကျွန်တော်တို့နိုင်ငံမှာကဒီအဝေးတင်စနစ်လုပ်ဖို့ဟာဂျီရိုမှာအဆင်မပြေဘူးလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့အင်တာနက်သုံးဆွဲနိုင်မှုကဒီအတော်လေးနည်းနေတချို့မှာရှိပါတယ်ဒါအင်တာနက်သုံးနိုင်တာရှိတယ်အင်တာနက်နည်းလမ်းလည်းရှိတယ်။ဒါပေမဲ့ဒီ online စနစ်ကိုပုံထိုက်ပြီးပညာရေးအခွင့်အလမ်းတွေများဖြစ်လာမှာကျွန်တော်ဆွေးနွေးတယ်။ဘာကြောင့်လဲဆိုတော့ဒီချေးလက်တော်ရွာဒီမှာတောင်ပေါ်ဒေသတွေမှာအင်တာနက်မသုံးနိုင်ဘူး။နည်းလမ်းလည်းမသိဘူးနည်းပညာလည်းမသိဘူးပစ္စည်းကိရိယာလည်းမရှိဘူး။အဲ့တော့ online စနစ်နဲ့ online learning ဆိုရင်ဒါ အများကြီးမမြင်ရဘူးဖြစ်လာတယ်။တယ်လီဗီရှင်းနဲ့ရေဒီယိုတို့ကကျင်းလက်လေးထိရောက်သွားဂျီရီယိုနဲ့ပို့ချပါလားဆိုရင်အာဖရိကနိုင်ငံတွေမှာတွေ့ကြုံရှိပြီးသားဂျီရီယိုနဲ့ပို့ချတဲ့သင်ခန်းစာတွေမှာသူတို့စာပေလောက်ကြည့်တဲ့အခါကျတော့ကျောင်းသား20ရာခိုင်နှုန်းလောက်ပဲသင်ခန်းစာကိုနားထောင်80လောက်ကနားမထောင်ကျွန်တော်တို့အွန်လိုင်းစနစ်ကထိရောက်မှုမရှိတော့တာအဆင်မပြေနိုင်ဘူး။ဒါကြောင့်ကျွန်တော်တို့အခုရေးပေါ်အခြေအနေမှာပေါ့အဝေးတင်စနစ်နဲ့တင်မှုဆိုရင်မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်။နောက်ပညာရေးဥက္ကဋ္ဌပြောတာရှိတယ်တော့ homeschooling ဆိုပြီးတော့မိဘတွေကတင်ပေးပါဆိုပြီးပြောလာတာရှိတယ်။ဒါလည်းအခွင့်အလမ်းမမီနိုင်ဘူး။ဒါအိမ်မှာ homeschooling လုပ်တာကမိဘကပညာတတ်တဲ့မိဘအဆင်ပြေတဲ့မိဘမျိုးတွေလုပ်နိုင်တယ်။ကျွန်တော်တို့တောင်ပေါ်ဒေသကြီးလက်ကတောင်ပြည်သမားတွေကအိမ်မှာကလေးတွေစာတင်ပေးဖို့ဆိုတာအခက်အခဲရှိတယ်။ဆိုတော့အဲ့ဒီအတွက်အဝေးတင်စနစ်ကိုရည်လိုမှသုံးဖို့ဆိုတာကျွန်တော်ရှိတာအကဲကဲရှိတယ်ဒါပေမဲ့ရေရှည်အတွက်ကတော့ဒီအနည်းနဲ့တုံတယ်အခုဒီ COVID-19 ဖြစ်လိုက်တဲ့အတွက်အလိုလိုပေါ့ပညာရေးမောင်စီးပွားရေးမောင်တခြားကဏ္ဍအသီးသီးကအင်တာနက်ကိုမရှိမဖြစ်သုံးလာကျွန်တော်အင်တာနက်သုံးဖို့အတွက်ကိုကျွန်တော်တို့တွန်းပို့လိုက်တာဒါရေရှည်မှာကျွန်တော်တို့အင်တာနက်သုံးဖို့သုံးပါအဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်ကျွန်တော်တို့မှာအင်တာနက်သုံးနိုင်တဲ့နီလန်ကောပစ္စည်းကရိယာရောရှိလို့အလွယ်တကူသုံးနိုင်ဖို့လိုတယ်အခမဲ့ဖြစ်ဖို့လိုတယ်နောက်အခုကျွန်တော်ဒရင်းတွေဖတ်တဲ့အခါကျတော့ဒီတောင်ကိုရီးယားနိုင်ငံမှာအခု online စနစ်သုံးဖို့အတွက်သူတို့ဒီအရေးပေါ်ပညာရေးရန်ပုံတွေပေါ့ဒေါ်လာတန်ပေါင်း250သုံးတယ်။အဲဒီလိုမျိုးကျွန်တော်တို့နိုင်ငံကလည်းဒီကျင်းစင်မှုလိုမယ်ချင်တယ်။ဒီ internet သုံးနိုင်ဖို့အတွက်ဒါဒီပညာရောဆရာတွေရဲ့ကျောင်းသားတွေအတွက်သင်တန်းတွေပေးတာလုံလောက်တဲ့ပစ္စည်းကရိယာတွေစုဆောင်တာအခါဒီကိုကျွန်တော်တို့ပြင်ဆင်ပြီးတော့ရေးရှည်မှာတော့ကျွန်တော်တို့ online စနစ်နဲ့တွဲရင်ကောင်းတယ်။အဲ့တော့ပညာရေးနောက်ဆက်မဖြစ်အောင်လုပ်တဲ့နည်းလမ်းကရှည်ရှည်ဆိုရင်တော့ကျွန်တော်ကအဝေးတင်စနစ်ပေါ့ online စနစ်နဲ့တင်တာမျိုးကိုပြင်ဆင်ထားတယ်။အဲ့ဒီအတွက်လည်းကျွန်တော်တို့ပညာရေးအသုံးစီတွေပို့ပြီးတော့သုံးတယ်။ရှည်ရှည်အတွက်ကျွန်တော်တို့လုပ်တင်တယ်လို့ပြင်ပါမယ်
။ Okay. ဆိုတော့ဆရာဦးတက်ဆွေမျိုးရောခင်ဗျာအခုကျောင်းတွေကိုကျွန်တော်ဘယ်လိုပုံစံနဲ့ဖွင့်မလဲဆိုတဲ့အပိုင်းကိုဆွေးနွေးစေချင်ပါတယ်။ဟိုအထူးသဖြင့်ပေါ့လေဒီယာလီတုတ်ကွေးလိုတာမန်ကုသယောဂမျိုးတွေကဒီကျောင်းပွင့်ရာတွေမှာအဖြစ်များလေးရှိတယ်ဆိုပြီးတော့တချို့သုတေသနတွေမှာပြောထားတာမျိုးတွေရှိရောဒါကဒီကျောင်းတွေမှာကလေးတွေရဲ့နေထိုင်မှုပုံစံနဲ့ဆက်နွယ်နိုင်တယ်ဆိုတော့အယူဆရလည်းရှိနေပါတယ်ဆိုတော့အခုယာတိတုတ်ခွေးလိုတာမန်ယောဂတော်မှာကုသလွယ်တယ်ဆိုတော့အခုလိုကုသမြန်တဲ့ကိုဗစ်လိုယောဂမျိုးကဒီကျောင်းပွင့်တဲ့အချိန်မျိုးတွေမှာဖြစ်နိုင်တဲ့အနေအရာရောပိုများမလာနိုင်လားဆရာဦးတက်ဆွေ
မှန်ပါတယ်ခင်ဗျာလူစုလူဝေးလို့ခေါ်ရမယ်ကျောင်းတွေလာပြန်ပွင့်လိုက်ပြီးကျောင်းသားတွေရာနဲ့ထောင်းနေတယ်ဒီတဲ့ကမှာယောကုသယောဂအပေါင်းဆုံးဟာကုသဖို့ခွန်းနန်းနေဖို့ကျူးစုဖွင့်ပေးတယ်ဖြစ်တာနော်ဟို COVID-19 ကြတော့သူကလူချင်းကြီးဆက်တာနဲ့တော်တော်လေးကိုခွန်းနန်းပုံများဒါကြောင့်လူတွေဆက်ကြောက်ချောက်ပြီးနေရတဲ့အနေအထားမှာဟိုကျောင်းသားချင်းနေကျောင်းဖွင့်လေဗင်ဖက်ကြတာဟိုဆိုတော့ဒီအကျင့်ကလည်းကျွန်တော်တို့ပြင်လို့မရဘူးဆိုတော့တော်တော်ကြီးကိုသတိထားမယ်အနေအထားကြီးတစ်ခုကိုကျွန်တော်မြင်တယ်ခင်ဗျာဒီကယောဂါကိုအကြောင်းပြုပြီးတော့เนาะကျွန်တော်ဆွနေတဲ့ခါမှာဆွနေရတိုင်းမှာဒီချီနီဆိုးကိုအခွန်ကောင်းတရအနေနဲ့လှည့်ပြီးသုံးနိုင်တော့ကောင်းတယ်ခင်ဗျာဒီယောဂါကိုအကြောင်းပြုပြီးတော့အနာဂတ်ကျွန်တော်တို့တိုင်းပြည်ကလေးတွေလူငယ်တွေရဲ့ပညာရေးကိုတွတ်တက်အောင်လုပ်ဖို့ဟိုအခွန်ကောင်းဒီနဲ့စဉ်းစားတင်ကြတယ်ဒီလိုလုပ်တဲ့ခါမှာတက်နေတဲ့ဆိုတာ energy ဆိုတာတခုတည်းလုပ်လို့မရဘူးခင်ဗျာတမ်းတော့လည်းပါမယ်။နောက်တခြားသောနိုင်ငံကြီးအင်အားစုတွေရောနိုင်ငံကြီးမဟုတ်တဲ့အင်အားစုတွေရောပါပြီးတော့စဉ်းစားကြ။အမေနေတာတင်ရမယ်ခွန်ကောင်းကြီးတရက်ကိုအစ်စ်ဆန်းပေါ့နော်အစ်စ်လုံးသိညာ။ပညာရေးတွေအမျိုးသားရေးဆိုင်ရာကြီးပြဿနာဖြစ်တယ်။ဟိုလက်ရှိနိုင်ငံကြီးပါတီကအမနာရံပြောရဲပေါ့ LED ပါလို့တဲ့လောက်တော့ဝေဖန်မဲ့အဆင်ကမတက်ကြဘူး။တမ်းတော့လည်းဒီတိုင်းပဲဖြစ်နေတယ်။အဲ့ဒါတော့တမျိုးသားလုံးနဲ့ဆိုင်တဲ့တိုင်းပြည်လုံးနဲ့ဆိုင်တဲ့အရေးကိစ္စကြီးမှာတိုင်းသူပြည်သားတိုင်းအင်အားစုတိုင်းကိုအကြောင်းပြုပြီးတော့အပြည့်တော်စဉ်းစားမှုတွေလှုပ်ဆောင်မှုတွေအမျိုးမျိုးကိုထည့်သွင်းရတယ်။တနည်းအားဖြင့်ဟိုအန္တမကောင်းတဲ့အိမ်မကြီးတစ်ခုကိုကောင်းတဲ့ပုံနဲ့အောင်ကြိုးစားသင်ရတယ်လို့လည်းကျွန်တော်ကြံပေးပါရစေခင်ဗျာ
။ Okay ဆရာဦးတင်းစီဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးတင်းရင်ဆွေးနွေးတဲ့ဟိုကိစ္စတစ်ခုကိုဆက်ပြီးဆွေးနွေးချင်တာရှိပါတယ်။ကျေးဇူးဆရာဦးတင်ဆွေလည်းထောက်ပြပါလေဒီကိစ္စကိုပဲဒီယောဂအင်းနဲ့ကျွန်တော်တို့ကအချိန်ကာလတစ်ခုအထိဆက်ပြီးတော့အတူနေသွားမယ်အခြေအနေကြီးပေါ့လေဆိုတော့ဒီလိုအခြေအနေမျိုးမှာသူသဖြင့်ဒီကျောင်းနေဆိုတာကတော့ဒီကလေးတွေဆိုတာလည်းပြေးလွှာဆော့ကစားကြတဲ့ကလေးတွေဆိုတော့ဒီယောဂကာကွယ်ထိန်းချုပ်ရေးမှာတိကျကြတဲ့ဒီ social distancing တို့ဒီနောက်ပြီးတော့နှာခေါင်းစည်းတက်ဖို့ဆိုတာမျိုးတွေကိုတင်းတင်းကြပ်ကြပ်လုပ်နိုင်ဖို့ဆိုတာလည်းတိတ်တော့တေချာတဲ့အခြေအနေမျိုးမရှိပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအကောင်းဆုံးအနေနဲ့ဒီလိုစာသင်ငန်းတွေကိုပြန်သွားကြရတဲ့အခါမှာဘလို့ပုံစံမျိုးတွေနဲ့ပြန်သွားရင်အကောင်းဆုံးအနေနဲ့အကင်းဆုံးဖြစ်နိုင်မလဲဆရာဦးသိန်းရယ
်ဟုတ်ကဲ့ဟုတ်ကျွန်တော်တို့ကျောင်းတွေပြန်ဆွေးနော်ကလေးတွေကျောင်းပြန်သွားတဲ့အခါမှာဒီကျွန်တော်တို့အခုဆွေးတင်ဒီ COVID-19 ကိုရင်ဆိုင်တဲ့အခါမှာနိုင်ငံတစ်ခုနဲ့တစ်ခုနဲ့နှီးလန့်ချင်းမတူဘူးအဲဆွေးတင်နိုင်ငံရဲ့ရင်ဆိုင်မှုလည်းကျွန်တော်ဖတ်ကြည့်တယ်သူတို့ကအိမ်ထဲမှာဖိတ်ထားတာမဟုတ်ဘူးဒီလေတို့တက်လာသွားတယ်ပန်းညာသွားတယ်ကစားတယ်ပြုပြတာလက်ကလုံးတော့ယောဂဆိုတယ်ဒါပေမဲ့ရေရှည်မှာယောဂခုခံနိုင်စွာတက်လာအောင်လုပ်တော့ကလေးတွေကိုလည်းအလားတူပဲပြင်မှာသွားတဲ့ကေးချင်းကစားတဲ့ဆောက်ကစားခြင်းရပြီးသူတို့ရဲ့ကာကူရဲ့ခုခံနိုင်စွာမြင့်တာတော့ကေးချင်းမှာဒီရောဂါကူးစက်မှုခံနိုင်မယ်ဆိုတဲ့ဒီစားခုမရှိဘူး။ဆရာအားလည်းကျွန်တော်ချက်ပြီးစဉ်းစားတယ်။နောက်ကျောင်းကြီးခုနှစ်အခါမှာအခုဘယ်သူကရင်စားဖွင့်လဲဆိုတော့ကလေးငယ်လေးတွေစားဖွင့်မှုကြံပေးတယ်။အားကြောင့်လဲဆိုတော့ဒီ COVID-19 ဖြစ်တဲ့အခါမှာဒီရောဂါကူးစက်တဲ့အခါမှာအသက်ကြီးတဲ့လူတွေကကူးစက်တယ်ပေါ့အန္တရာယ်များတယ်ကလေးတွေကကူးစက်တာနည်းတယ်ကူးစက်ရင်လည်းဒါစူးစူးဟောအသိမဖြစ်တဲ့အခါကျတော့ကလေးတွေလည်းစပြီးတော့ကျောင်းပွင့်တယ်အဲ့ဒီလိုမျိုးကျွန်တော်စပြီးတော့အချံပေးခြင်းတယ်ဒီကျောင်းပွင့်တဲ့အခါမှာတပြိုင်တည်းအကုန်လုံးပွင့်လိုက်တာမဟုတ်ဘဲနဲ့ငယ်တဲ့အတန်းတွေစပြီးတော့တတိယသင်သားရအောင်လို့ဒီမှာကျွန်တော်တို့နည်းလမ်းရပြီးသင်သားလည်းရပြီးအန္တရာယ်လည်းမလာတော့မှာအကြီးအကျယ်တိုးပွင့်တာကောင်းတယ်ထင်တယ်ဒါကျွန်တော်ကျောင်းပွင့်တဲ့အစီအစဉ်နောက်နည်းလမ်းပိုင်းကျွန်တော်တို့ကျောင်းကြီးကဒီကျောင်းသား60-90ကိုဆရာတယောက်တည်းကနေဆရာတင်နေတော့စာသင်ခန်းထဲမှာကလေးတွေစုတယ်။အဲ့တော့တင်တဲ့နည်းတွေပြောင်းလဲပုံပုံချင်းလဲ။တင်တဲ့နည်းကကလေးအလုံးတစုတည်းတင်တာဟိုပဲနဲ့အုပ်စုငယ်လေးတွေခွဲပြီးတော့တင်တဲ့နည်းမျိုးကိုကျွန်တော်တို့လုပ်ဖို့လုပ်မှာချင်းလဲ။အုပ်စုတစုကို၄ယောက်၅ယောက်ဆိုရင်ဒါကလေးတွေချဲလိုက်လို့ရတယ်။စာသင်ခန်းထဲမှာကြီးတင်နေတာမဟုတ်တော့ဘဲနဲ့ဒီကျောင်းအားကစားခွင့်ထဲမှာချားရဲ့ပန်းချံမှာဖြစ်ပြီးအောက်မှာပွိုင်းတင်လို့ရတယ်အုပ်စုခွဲတာသူတို့ဒီအုပ်စုလိုက်တာဝန်ပေးပြီးတော့သူအုပ်စုလိုက်လေးလာတဲ့နီးနဲ့စတင်တဲ့နီးဆိုရင်ခုနတယောက်နဲ့တယောက်နဲ့ခဝူးဝေးလေးချဲထားလို့လေရအဲ့လိုနီးစနစ်တွေလုပ်ဖို့လုပ်မယ်အခုကျွန်တော်တို့ဗမာနိုင်ငံပြင်ဆင်နေတဲ့အချိန်မှာအခုဒီတိုင်းဌာနဆရာတွေကိုလည်းသင်တန်းပေးဖို့ရှိတယ်သူပြောတယ်အဲ့ဒီကမှဒီနေရာမှာဒီအရေးပေါ်အခြေအနေမှာယောဂကုသမှုအနည်းအောင်ဘယ်လိုနည်းလမ်းနဲ့လုပ်မလဲစာသင်ခန်းစီကံကဘယ်လိုလုပ်မလဲကျောင်းသားတည်ယူမှုတွေအတွက်ဘယ်လိုလုပ်မလဲဆိုရင်နီလန်းနေလည်းရှိပါတယ်အဲ့ဒီနီလန်းနေကိုအသုံးပြုခြင်းအားဖြင့်ဒါကျွန်တော်တို့လောလောဆယ်မှာအွန်လိုင်းမသုံးနိုင်ဘူးပြည့်ကျောင်းပေါ်တဲ့အခါမှာအာမေရဲ့အနေအဆုံးဖြစ်အောင်လုပ်နိုင်တဲ့နီလန်းမျိုးကိုဆောင်ရွက်တင်ပြလို့ကျွန်တော်အဲ့လိုမြင်တယ
်โอเคဆိုတော့ဆရာဦးတင်ဆွေမြေရောခင်ဗျာဒီကျမ်းမာရေးရှိတော့ပြောမယ်ဆိုရင်ကျွန်တော်တို့ကလေးတွေဒီကျောင်းစာသင်ခန်းတွေကိုပြန်သွားတဲ့အခါမှာဒီယောဂကုသတဲ့အန်ဒီအကင်းဆုံးဖြစ်အောင်ဘယ်လိုပုံစံမျိုးတွေနဲ့ပြင်ဆင်ထားဖို့များလိုမလဲခင်ဗျာဆရာ
โอเคအဓိကနဲ့ချက်ပဲပထမတစ်ချက်ကကျွန်တော်တို့ဒီကွာရန်တင်းအသုံးပြုထားတဲ့အကြောင်းတန့်ရှင်းရေးလို့ပို့လို့ပါတယ်။တန့်ရှင်းဆိုတာပို့တန့်ရှင်းပို့တန့်ရှင်းဆိုတာဒီအကြောင်းသားတိုင်းကျောင်းဆရာဆံမာတိုင်းဟာတကူကြီးတန့်ရှင်းရေးပေါ့။အရင်ကရှိနေတဲ့တန့်ရှင်းရေးတဲ့အခုကတ်ယောဂအကြောင်းအစ်စ်သုံးပြရမယ်လက်စည်းချင်းကိစ္စနှာခေါင်းစည်းကိစ္စဟာလားတိတွေ့ဆက်ဆံခြင်းကိစ္စဒီမှာစနစ်ကျတဲ့ကာကွယ်မှုစနစ်ဒီကိုတက်တက်လုံးဒီယောဂမှာကိုရတန်ရှင်အလေးချစ်ကျွန်တော်တို့ပမာတပြီလုံးပါကျောင်းမှစပြီးတော့တက်တင်နေလို့တက်လာတဲ့နေရှိလာတဲ့နေလို့ကျွန်တော်ယူဆဒုတိယတစ်ချက်ကစစ်ဆေးခွန်တက်ပေါ့နော်ကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုရှိမရှိစမ်းသပ်မှုဟာဒီနေ့အထိကျွန်တော်ကြည့်သလောက်ကျွန်တော်တို့နိုင်ငံမှာအတမနည်းသေးတယ်အားနည်းသေးတယ်မပြည့်စုံသေးဘူးအဲ့တော့ကျောင်းတွေဖွင့်ရင်ဖြစ်လာမယ်ဟလာနောက်ဆက်တွဲဒီအတွက်စစ်ဆေးမှုစီစဉ်နေခုတည်းကဖြစ်တင်းပြီးတော့လုံလုံလောက်လောက်ဖြစ်တောင်းနဲ့သိမ့်နဲ့တန်းနဲ့ချီပြည့်စစ်ဆေးမှုတွေရှိနိုင်အောင်ကျွန်တော်ခုတည်းဖြစ်တင်းထားတယ်လို့ကျွန်တော်ဒီချက်ကိုဆွေးနွေးပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနောက်ဆုံးဟိုအချုပ်အနေနဲ့ကျွန်တော်ဆွေးနွေးစီရင်တာကတော့ဒီရှေ့လာမယ့်အနာဂတ်နဲ့ပတ်သက်လို့ပေါ့နော်အခုကိုဗစ်ကရောကဒီ digital kit ကိုဇွတ်တွန်းပို့လို့ဖြစ်သွားတယ်ဆိုတော့ငင်းလို့မရပါဘူးဒါပေမဲ့ဟိုတစ်ချိန်တည်းမှာပဲဒီလို digital kit မှာနည်းပညာအသုံးချနိုင်စွမ်းနေကွာဟာချစ်တီကဒီကိုဗစ်အလွန်ကာလမှာနိုင်ငံတွေအတွက်အဓိကစိန်ခေါ်မှုဖြစ်လာနိုင်တယ်ဆိုတော့ဟိုကုလသမဂ္ဂတွင်ရမှုချုပ်လည်းမကြသေးခင်တော့ပဲသတိပေးထားဥပါရယ်ဆိုတော့အထူးသဖြင့်ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံမျိုးတွေအနေနဲ့ဒီလိုကွာဟာချစ်မျိုးတွေမကြုံရအောင်နောက်တစ်ချိန်တည်းမှာပဲ digital kit ကိုအမိလိုက်နိုင်မှုဆိုရင်ရည်ရွယ်ရှိကျွန်တော်တို့ဘာများပြင်ထားဖို့လိုမလဲဆရာဦးသိန်းလေ
တို့ကျွန်တော်တို့ညီပညာဘိုင်းရကျွမ်းကျင်ဖို့လိုလာမယ်ကျွန်တော်တို့ဒီအင်တာနက်သုံးနိုင်ဖို့ပေါ့အွန်လိုင်းလမ်းသုံးနိုင်ဖို့အတွက်ဆရာတွေလည်းကျွမ်းကျင်ဖို့လိုမယ်ကျွန်တော်တို့လည်းကျွမ်းကျင်ဖို့လိုမယ်တော့နီလန်းဘိုင်းကျွန်တော်တို့ပြင်ဆင်ဖို့ပေါ့ဟောကျွန်တော်တို့ဒီ PC တွေကလွယ်တကူသုံးပြနိုင်ဖို့ကောင်းကျောင်းသားတွေကွန်ပျူတာသုံးနိုင်တယ်အွန်လိုင်းသုံးနိုင်တယ်အဲ့ဒီအတွက်ကျွန်တော်တို့က PC ကိရိယာတွေတွေ့တယ်အဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်နောက်ကျွန်တော်အကြောင်းအရာဒီပညာရေးဆက်သွင်းရင်အခမဲ့ဖြစ်ဖို့လိုဒီတက်ဖုန်းကတွေရစားဖို့အင်တာနက်ဒီသုံးတဲ့အခွန်အခတွေအကြောင်းအရာတွေအတွက်အခမဲ့ဖြစ်တဲ့အာမျိုးလုပ်ပေးဖို့လိုမယ်အဲ့ဒါမှကျွန်တော်တို့ကအမီလိုက်နိုင်ဒီတယောက်နဲ့တယောက်ကငွေချေးသုံးဆွဲမှသုံးဆွဲနိုင်မှဒီအွန်လိုင်းကိုသုံးနိုင်မယ်ဆိုရင်ငွေချေးမသုံးနိုင်တဲ့အကြောင်းအရာတွေမှာအရင်မြင်တာတော့ဘယ်အကြောင်းအရာမှဆိုကျွန်တော်ကတော့ပညာရေးကမိဘချမ်းသာပြီးပြည့်စုံစီးရည်ပြီးပြည့်စုံပညာရေးအခွန်အလမ်းတန်းလို့ဖြစ်ရမယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံဆိုးအောင်မှာပါဝင်ရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ play time မှာမိဘချမ်းသာပြီးဖြစ်စေစီးရီးပြီးဖြစ်စေမြို့ပေါ်မှာနေပြီးဖြစ်စေခြေလက်မှာနေပြီးပဲဖြစ်စေကလေးတိုင်းမှာပညာရေးခွန်လာတူဖို့လိုမယ်ခုကျွန်တော်တို့ဒီ digital သုံးဒီ internet ကိုသုံးတဲ့ခေတ်ရောက်ရင်ဘယ်နေရာကမှနိုင်ငံရဲ့ဘယ်နေရာပဲနေနေသုံးနိုင်တဲ့ခွန်လာရှိဖို့လိုတယ်အဲ့ဒီခွန်လာရှိအောင်ပြင်ဆင်ဖို့လိုတယ်အဲ့ဒီအတွက်ကျွန်တော်တို့တာဝန်ရှိတဲ့သူတွေပညာရှင်တွေရောနိုင်ငံရေးဆောင်ရွက်တဲ့သူတွေရောပညာရေးဌာနအောင်အားလုံးဝိုင်းစင်းစားပြီးတော့အခုကျွန်တော်တို့အင်တာနက်သုံးနိုင်အောင်အားလုံးကလေးအားလုံးဓာတ်ပုံကြီးများသုံးနိုင်အောင်ကျွန်တော်တို့တိုင်ပင်ပြီးတော့အားလုံးဆောင်ရွက်မယ်ဆိုရင်ဒါရေရှည်အတွက်ကျွန်တော်တို့ပြင်ဆင်ရလဲရောက်တယ်ကျွန်တော်တို့ကလေးတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတကာအတွက်အကျိုးရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပေးပြီးဆွေးနွေးကြတဲ့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေတို့နဲ့နားဆင်ကြည့်ရှုတဲ့ပရိသတ်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းနေဆွေးနွေးခန်းစီစဉ်လဲဒီမှာပဲဆုံးသတ်ပါရစေဒီစီစဉ်ကိုတော့ VOE မြန်မာပိုင်းရဲ့စနေနေ့9နာရီကနေ10နာရီထိနဲ့နေ့ခုနေ့မနေ့6နာရီကနေ9နာရီရေဒီယိုစီစဉ်နေမှာနားဆင်နိုင်တယ်လို့ VOE မြန်မာပိုင်းအင်တာနက်ဆက်မျက်နှာဖြစ်တဲ့ bamis.voenews.com နဲ့ Facebook ဆက်မျက်နှာတွေမှာလည်းနားဆင်နိုင်ပါတယ်ကျွန်တော်အောင်လင်းပါခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါAmerican ပြည်တော်စု Minnesota ပြည်နယ်မှာ African American အမျိုးသားတူရဲဖမ်းထားချိန်မှာအင်အားလုံးချုံသုံးလို့တေဆုံးခဲ့တာကိုမကျေနပ်တဲ့အတွက်ဆန္ဒပြမှုတွေဆက်လက်ဖြစ်ပွားနေပါတယ်။ Minneapolis နဲ့ St. Paul မြို့တွေမှာတော့ဆန္ဒပြသူတွေနဲ့မပါတဲ့အဖွဲ့တစ်ဖွဲ့ကလူရဲမှုတွေမီးရှို့တာတွေနဲ့တခြားချမ်းဖက်လုပ်ရပ်တွေလုပ်နေတဲ့အတွက်ဒါကိုထိန်းချုပ်နိုင်ဖို့အမျိုးသားအဆောင်တပ်ဖွဲ့အပြစ်ချထားပေးဖို့ Minnesota ပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မှာတောင်းဆိုလိုက်ပါတယ်။အစွမ်းရအဖွဲ့ရဲမူရစီဝါနဲ့ဆင်နွယ်သူတွေပါဝင်တဲ့စနစ်တကျဖွဲ့ထားတဲ့အဖွဲ့ကဒီချမ်းဖက်မှုတွေကိုကျူးလွန်တာဖြစ်ပြီးသူတို့ဟာဒီဆန္ဒပြသူတွေနဲ့မသက်ဆိုင်တဲ့သူတွေလို့လည်းပြောပါတယ်။ African American အမျိုးသား George Floyd တေဆုံးအောင်မှုအတွက် Washington, New York, Los Angeles, Las Vegas, Houston ပါဝင်တခြားမြို့ကြီးတွေမှာလည်းဆန္ဒပြမှုတွေရှိနေပါတယ်။ Coronavirus ကာယောဂါအန္တရာယ်နဲ့ရင်ဆိုင်နေတဲ့အချိန်မှာ American သမ္မတ Donald Trump ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အတွက်ရန်ပုံငွေမပေးဖို့ဆုံးဖြတ်ခဲ့တာကိုပြန်လည်စဉ်းစားဖို့ EU ဥရောပသမဂ္ဂကပန်ကြားလိုက်ပါတယ်။လက်ရှိနဲ့အနာဂတ်ကာလကမ္ဘာ့ကာယောဂါကြီးတွေကိုနိုင်ငံတကာတုံ့ပြန်ရမှာ WHO ဟာဆက်ပြီးဥဆောင်နိုင်စွမ်းရှိဖို့လိုအပ်ကြောင်းဥရောပကော်မရှင်အကြီးအကဲနဲ့ EU နိုင်ငံခြားရေးဝန်ကြီးတို့ကစနေနေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာအစ္စလမ်ဘာသာရေးအခမ်းအနားတစ်ခုကိုတက်ရောက်ခဲ့တဲ့ရာနဲ့ချီတဲ့နိုင်ငံခြားသားတွေကိုအိန္ဒိယအနာဘိုင်းတွေဖမ်းဆီးထိန်းသိမ်းခဲ့ရမှာမြန်မာနိုင်ငံသား22ယောက်လည်းပါဝင်နေပါတယ်။ဒီမြန်မာနိုင်ငံသားတွေကို1899ကုသရောဂါဥပဒေ2005တဘာဝဘေးစီမံခန့်ခွဲမှုဆိုင်ရာဥပဒေနဲ့1946နိုင်ငံခြားသားဥပဒေစုစုပေါင်း3ခုနဲ့တရားဆွဲဆိုထားကြောင်းသမ္မတရုံးပြောခွင့်ရဦးစော်ထေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဟောင်ကောင်မှာအမျိုးသားလုံခြုံရေးဆိုင်ရာဥပဒေတစ်ပြဋ္ဌာန်းရေးတရုတ်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းမြောက်ကိုရီးယားကစနေနေ့မှာပြောပါတယ်။ဟောင်ကောင်ကိစ္စဟာတရုတ်ရဲ့ပြည်တွင်းရေးကိစ္စဖြစ်တဲ့အတွက်ဘယ်နိုင်ငံကမှဝင်ရောက်ပြောဆိုဖို့အခွင့်အရေးမရှိဘူးလို့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောကြားချက်ကိုကိုးကားပြီးနိုင်ငံပိုင် KCNA သတင်းကပြောပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.